Welcome to the Voice of America in Burmese.
Mingla nya jan ma to ta shin mya shin 2018 khu ni April 29 ye tanin ngun ni nin nya bai VOA Myanmar bai season rwe go American Pi Taung Su Washington DC myo ro ga ni Myanmar San Daw Chein nyet ni 9 na yi ga ni 10 na yi thi line to meter 25 32 51 ne line lat meter 190 ro ga ni dai yai thau lwin pe ni ba bi shin ဒီတနင်္ဂနွေညပိုင်းအတွက်အစီအစဉ်မူကကျွန်မအမြသဇင်အောင်ပါရှင်
။ကျွန်မသင်ကြီးထိုက်ပါရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းတွေကိုမေလာထဲမှာပိတ်ပစ်ပြီးအမေရိကန်နဲ့တောင်ကိုရီးယားကျွမ်းကျင်သူတွေသတင်းတောက်တွေဝင်ခွင့်ပြုမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုပါတယ်။ရိုဟင်ဂျာပြည်ထနာကလွယ်လွယ်နဲ့တော့ပြေးလည်မှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားတန်အမတ်ကြီးကလည်းပြောဆိုထားပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေနားဆင်ရမှာကတော့ social media facebook ဟာအသုံးပြုသူတွေရဲ့ကိုယ်ရေး channel ဆိုင်ရာလုံခြုံရေးကိုဘယ်လိုဆက်လက်ကင်တွယ်မလဲဆိုတော့မိကွန်းတွေကိုရင်ဆိုင်နေရတဲ့အကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေတဲကမြမအရေးဆွေးနွေးကမ်းမှာနားဆင်ရမှာကတော့
ကျွန်တော်တို့မြန်မာနိုင်ငံကဟိုစိုက်ပျိုးရေးကိုအဓိကထားတဲ့နိုင်ငံဖြစ်တယ်ပေါ့နော်80ရာခိုင်နှုန်းလောက်ကကြီးလက်မှနေတယ်နော်စိုက်ပျိုးရေးမွေးမြူရေးလုပ်ကြတယ်ပေါ့နော်အဲ့အဲ့ဒါကြောင့်
ဒီအကြောင်းမကြခင်အပြည့်အစုံကိုနားဆင်ရပါမယ်ဒါအပြင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မြမပြည်မပြည်ပေးစာများကဏ္ဍနဲ့ထူးခြားစံပြသတင်းများကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့တနင်္ဂနွေညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုသားညွန့်ဦးတို့ကပြောပြပေးကြပါအောင်ရှင
်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းတွေကိုမေလမှာပိတ်ပစ်ပြီးအမေရိကန်နဲ့တောင်ကိုရီးယားကကြွမ်းကျင်သူတွေသတင်းထောက်တွေကိုဝင်ခွင့်ပေးရေးမြောက်ကိုရီးယားခေါင်းဆောင်ကင်ချုံအွန်းကကတိပြုပြောဆိုထားကြောင်းတောင်ကိုရီးယားသမရယုံကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်ပြီးခဲ့တဲ့တောက်ချန်နေ့ကနှစ်နိုင်ငံနဲ့ဆက်အပြည့်အပေါင်းမုံချွံရွာမှာလုပ်တဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောဆိုခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံဆွေးနွေးရမယ်အပေါ်မှာလည်းအကောင်းမြင်မျှော်လင့်ထားကြောင်းသူဟာအမေရိကန်ကိုဒုံးကျည်နဲ့ပြစ်မဲ့သူမဟုတ်ဘူးဆိုတာကိုအမေရိကန်သမ္မတအနေနဲ့နားလည်သိရှိသွားမှာဖြစ်တယ်လို့လည်းကင်ဂျုံအွန်းကပြောတဲ့အကြောင်းတောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရာယွမ်းယောင်ချန်းကပြောပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့ကိုရီးယားကျွမ်းဆွေနျူကလ িয়ার ကင်းစင်ရေးဥတီဆောင်ရွက်ဖို့ကတိပြုခဲ့ကြပါတယ်။တောင်ကိုရီးယားတို့ကြိုးပမ်းခဲ့တဲ့မြောက်ကိုရီးယားနဲ့အမေရိကန်ကြားဆွေးနွေးပွဲကလာမယ့်မေလဒါမှမဟုတ်လဲဇွန်လအစောပိုင်းမှာဖြစ်လာချေရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကသူအနေနဲ့ဂျပန်နိုင်ငံနဲ့ပုံမှန်ဆက်ဆံရေးတိစောက်လိုကြောင်းပြောဆိုတယ်လို့လည်းတောင်ကိုရီးယားကပြောဆိုထားပါတယ်။ပြီးခဲ့တဲ့တောက်ချာနေ့တောင်နှင်းမြောက်ကိုရီးယားခေါင်းဆောင်တွေဆွေးနွေးပွဲနဲ့ပတ်သက်ပြီးလဲတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုရှင်းလင်းပြောပြထားပြီးဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံတွင်ဂျပန်မှုတွေကနေပြီးတော့ထွက်ပြေးခဲ့ကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအရေးကျိုးပန်းဖြစ်ရှင်းသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီသမ္မတကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ရိုဟင်ဂျာ9သိန်းလောက်နေထိုင်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအဖြစ်ဆောက်ထားတဲ့ဒုက္ခသည်စခန်းတွေနဲ့နေဆက်မှာခုလုံနေကြတာတွေကိုကိုယ်တိုင်မျက်မြင်တွေ့ခွင့်ရခဲ့တယ်လို့လည်းကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တာဝန်အဖွဲ့ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးကတော့သူနဲ့တခြားအဖွဲ့ဝင်တွေဒီအနေနဲ့ဒီပြဿနာကိုမျက်ကွယ်ပြုထားမှာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့လို့ဒီပြဿနာကလွယ်လွယ်နဲ့ပြည်လည်သွားမှာမဟုတ်ဘူးဆိုတာကိုလည်းသတိပေးသူကပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်မှာဖြစ်ပျက်နေတာတွေကိုလည်းရောက်ကြည့်ရှုဖို့တိတ်ကိုလိုအပ်တယ်။ဒါပေမဲ့ဒီပြဿနာကိုလွယ်လွယ်လေးနဲ့ဖြေရှင်းလို့ရမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ပဇားကဒီကုတူပလောက်ဒုက္ခသည်စခန်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကတန်တမန်ကိုယ်စားလှယ်အဖွဲ့ရဲ့၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကိုမနေ့ပြန်တနင်္လာနေ့မှာဆုံးသတ်မှာဖြစ်ပြီးတော့ဒီနောက်မှာမြန်မာနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာတွေပြန်လာရေးအတွက်အဆင်သင့်ဖြစ်နေပြီလို့မြန်မာဘက်ကပြောထားပြီးမြဲရိုဟင်ဂျာတွေကတော့ကုလသမဂ္ဂဘက်ကလုံခြုံရေးပြဖို့အတွက်လိုလားနေကြပါတယ်။ဒုက္ခသည်တွေထန်းနေပြန်ရေးအတွက်ဘေးကင်းလုံခြုံမှုရှိရှိနောက်လူကုန်သိက္ခာနဲ့အညီဆန္ဒအလျောက်ဖြစ်ရမယ်ဆိုတာကိုကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကသဘောတူထားကြပါတယ်ခင်ဗျာ။
အမေရိကန်နဲ့မက္ကဆီကိုနိုင်ငံခြားနယ်စပ်တိုင်းခတ်ဖို့ကုန်ကျငွေအပါအဝင်နယ်စပ်လုံခြုံရေးအတွက်ကွန်ဂရက်လွှတ်တော်ကငွေကြေးအလုံးအလောက်အတိအပြုမပေးဘူးဆိုရင်ဒီနှစ်ကုန်ပိုင်းမှာအစိုးရလုပ်ငန်းတွေရပ်နားမယ်လို့သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်ပါတယ်။ဒီနှစ်စက်တင်ဘာလကုန်အထိအစိုးရလုပ်ငန်းတွေလဲပတ်နိုင်စေမဲ့ဒေါ်လာ 1.3 ထရီလီယံအသုံးစရိတ်ဥပဒေကို ပြီးခဲ့တဲ့လကသမရလက်မှတ်ရေးထိုးခဲ့တာပါမီရှိဂန်ပြည်နယ်ဝါရှင်တန်ထောင်းရှစ်မှာမနေ့စနေနေ့ကလုပ်တဲ့လူမှုစည်းရုံးပွဲမှာသမရကစက်တင်ဘာလ28ရက်နေ့မှာအစိုးရအသုံးစရဥပဒေချမ်းကိုလွှတ်တော်မှာမဲခွဲချမှာဖြစ်တဲ့ဒါပေမဲ့တတိုင်းခတ်ဖို့အတွက်အသုံးစရမပါရင်လက်မှတ်မထိုးဘူးလို့ပြောဆိုခဲ့တာပါနေဆက်တတိုင်းခတ်ဖို့ဂရိကဝတ်ကသမရထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးကာလအတွင်းအဓိကကျတဲ့ကိစ္စကြီးတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းနိုဝင်ဘာမှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာတော့အစိုးရလုပ်ငန်းတွေရပ်ဆိုင်းပစ်ဖို့သမရရဲ့လှုပ်ရက်ကို Republican ဘက်တော်သားတွေကထောက်ခံမဲ့အနေထားတော့မရှိပါဘူး။မနေ့စနေနေ့ကမီရှိဂန်လူထုစည်းရုံးပွဲကိုတက်ရောက်လာသူတွေကိုသမရထရန့်ကပြောဆိုလာမှာတော့လာမယ့်နိုဝင်ဘာမှာဒီမိုကရက်ကိုတမဲပေးလိုက်တာဟာဆိုရင်ရာဇဝတ်မှုတွေနဲ့နေဆက်တွေကိုဖွင့်ဖို့တမဲပေးလိုက်တာပဲလို့သတိပေးပြောဆိုလိုက်ပါတယ်။နေဆက်တွေဖွင့်ရေးဒီမိုကရက်တစ်ပါတီရဲ့မူဝါဒတွေကမှားယွင်းယုံနေမဟုတ်ဘဲအန္တရာယ်ရှိတဲ့အကြောင်းအလွန်ပဲဆွေးရတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုဒီကနေ့တင်းနှုံနေနေမှာအစ္စရေးနိုင်ငံကိုရောက်ရှိပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဖြစ်တီပြုခါပြီးတဲ့နောက်ပထမဆုံးနိုင်ငံရဲ့ခြားခီးစဉ်တွင်ဆော်ဒီအာရေဗီးယားကနေပြီးတော့အစ္စရေးကိုတွားရောက်တာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးနဲ့အတူလိုက်ပါသွားတဲ့နိုင်ငံရေးဝန်ကြီးရဲ့ကြီးတဲ့နိုင်ငံအကြံပေး Brian Hood ကတော့အီရန်ရဲ့ဒုံးကျည်စီစဉ်အာရုံသွားရေးစီအတွက်ဥရောပမဟာမိတ်တွေနဲ့တခြားနိုင်ငံတွေကပါအီရန်ပေါ်မှာတန်ခတ်ပိတ်ဆို့မှုချမှတ်ကြဖို့တိုက်တွန်းသွားပါတယ်။အီရန်နိုင်ငံရဲ့ဒုံးကျည်အစီအစဉ်တွေနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်တွေလုပ်ငန်းကြီးတွေကိုကမ္ဘာ့နိုင်ငံတွေကတန်ခတ်ပိတ်ဆို့မှုတွေချမှတ်ကြဖို့တိုက်တွန်းတဲ့အကြောင်းဥရောပနိုင်ငံတွေနဲ့လည်းဒီကိစ္စကိုအဓိကထားပြီးတော့ဆွေးနွေးမယ်လို့ဆော်ဒီအာရေဗီယာနိုင်ငံရဲ့မြို့တော်ရီယတ်မှာမစ္စတာဟုကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အီရန်ရဲ့အမေရိကန်ရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့မဟာမိတ်တွေကိုရှင်းပြမယ်လို့ခန့်မှန်းထားတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့၃ရက်ကြာခီးစဉ်တွင်မှာတော့ဂျော်ဒန်နိုင်ငံကိုလည်းတွေ့ရဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း၉နာရီကနေ၁၀နာရီထိလိုက်ဒိုမီတာ19 kHz 1553ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအာရီဇိုနာပြည်နယ်ကအထက်ကျောင်းကြီးတွေလာမယ့်တနင်္လာနေ့မှာကျောင်းဆက်ပြီးပိတ်ထားမယ်လို့ပြောဆိုထားတာနဲ့အတူလာစာနဲ့ပညာရေးအသုံးစရိတ်တိုးပေးရေးဆရာတွေရဲ့ဆန္ဒပြပွဲကဒုတိယသတင်းပတ်ထဲကိုဆက်ပြီးရှိနေဦးမယ်အနေထားရှိပါတယ်။ပြည်နယ်တဝန်းအလို့အကန့်အရေးမကြုံစဘူးဆန္ဒပြပွဲကြီးပြီးခဲ့တဲ့ဇာတာပတိနေ့ကစတင်ခဲ့ပြီးတောက်ကြနေ့အထိဆက်ဖြစ်ခဲ့တာကြောင့်ကျောင်းသားတသန်းတသိန်းပညာသင်ကြားနေတဲ့ကျောင်းနေတဲ့ကအများစုကိုပိတ်ခဲ့ရပါတယ်။ Little Law Arizona နဲ့ Colorado တို့ကအလို့အကန့်အရေးဆန္ဒပြပွဲတွေကအနောက် Virginia, Kentucky နဲ့ Oklahoma တို့ကဆန္ဒပြပွဲတွေနဲ့အလားတူလှုပ်ရှားခဲ့ကြတာဖြစ်ပါတယ်။ Arizona ပြည်နယ်ရင်းက Phoenix မြို့နဲ့ Anita White နောက်ပြည်နယ်ရင်းကတခြားမြို့တွေကကျောင်းတွေပိတ်ထားမဲ့ခရိုင်တွေကသူတို့ website တွေကနေကြေညာထားတာမှာတော့Tucson, Flagstaff နဲ့ Syria Vista မြို့တွေလည်းပါဝင်ပါတယ်။ဆရာတွေရဲ့လာစာကို2020ပြီးနဲ့အရောက်မှာ20ရာခိုင်နှုန်းတိုးပေးရေးအသုံးစရိတ်သဘောတူညီချက်ရထားပြီလို့ပြီးခဲ့တဲ့တောက်ကြနေတုန်းက Republican အုပ်ချုပ်ရေးမှူးဒေါက်ဒူစီကနောက် Republican အမတ်တွေကပြောဆိုထားပါတယ်။ဒီအစီအစဉ်အရပြည်내တဝန်းကကလေးတွေရဲ့ပညာရေးအတွက်အကျိုးအမြတ်ရှိစေမှာဖြစ်တဲ့အသုံးစရိတ်တရက်ကိုသတင်းဘတ်ကုန်ပိုင်းမှာဆောင်ရွက်နေပြီးနောက်သတင်းဘတ်အစောပိုင်းလောက်မှာချပြနိုင်မှာဖြစ်ပြီးဒီနောက်မှာအတည်ပြုမှာဖြစ်တယ်လို့အုပ်ချုပ်ရေးမှူးကကြေညာချက်မှာပြောဆိုထားပါတယ်။ဆရာမအဖွဲ့ခေါင်းဆောင်တွေကတော့အခုကြေညာထားတဲ့သဘောတူညီချက်ကသတင်းထုတ်ပြန်ချက်အဖြစ်သာရှိနေသေးပြီးသူတို့ရဲ့တခြားတောင်းဆိုချက်တွေကိုလည်းမဖြေရှင်းရသေးဘူးလို့ပြောဆိုနေကြပါတယ်ရှင်။
Honduras, Guatemala စတဲ့ America တိုက်လေပိုင်းကလာတဲ့လူတအုပ်ဟာ Baskari နဲ့ American နေဆက်ကိုဖျက်ဖို့အတွက် Mexico ကိုနေဆက်ဘက်ကိုစင်နေကရောက်လာကြပါတယ်။ဒီလူတွေအနေနဲ့နေဆက်ကိုတရားမဝင်ဖျက်ကျော်ပြီးတော့သူတို့လာလန်းအတိုင်းပြန်ပို့ခံရမယ့်အနေကိုရင်ဆိုင်မလား။ဒါမှမဟုတ် Mexico မှာပဲဘဝထူထောင်မလားရွေးချယ်ရမယ့်အခြေအနေတော့စိုက်နေပါတယ်။အဲ့ဒီထဲကလူတချို့ဟာအမေရိကန်နေဆက်ကိုဖျက်ဖို့ကြိုးစားတာကြောင့်အမေရိကန်နေကြလုံခြုံရေးအာဏာဝင်တွေရဲ့ဖမ်းဆီးတာခံရပြီးတော့လွတ်နေတဲ့ကြံသူတွေအနေနဲ့လည်းအာဏာဝင်တွေစီမှာလာဖမ်းခံကြဖို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ အမေရိကန်ပြည်တော်စုအနေနဲ့ဘယ်သူကမှမဆိုကိုယ်ရင်ကိုယ်ရသဘောကျူစုလက်ခံပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်တော်စုတွေကိုတရားဝင်ဝင်ရောက်ကြရမယ်မိဂုတ်တင်ကိုလည်းယူသတာအမှန်ဖြေရမယ်လို့ဆန်ဒီယိုဂိုနေကြားလူမျိုးရေးတပ်ရဲ့အကြီးအကဲရော့ဒနီစကော့ကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်လူပေါင်း400လောက်ရှိတဲ့အဲ့ဒီလူအုပ်ဟာမက္ဆီကိုဘက်ခြမ်းနေဆက်မျိုးဖြစ်တဲ့တီဝါနာကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကဘတ်စကားတွေနဲ့ရောက်လာခဲ့ပါတယ်အခုတနင်္ဂနွေနေ့မှာဆန်ဒီယိုဂိုမြို့မှာတရားဝင်ခေလုံခွင့်တောင်းခံမှုသူတို့ရည်မှန်းထားပါတယ်သူတို့ရဲ့နေရက်မှာဒေသခံရာဇဝတ်ဂိုင်းတွေရဲ့ချင်းချောက်မှုနောက်မိသားစုဝင်တွေတပ်ဖြတ်ခံမှုနဲ့အခြားနိုင်ငံရေးဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတာဖြစ်တယ်လို့ထွက်ပြေးလာသူတွေကပြောပါတယ်။အမေရိကတိုက်လေပိုင်းကနေပြီးတော့မက္ကဆီကိုထိကြမ်းတမ်းခတ်ထန်တဲ့လမ်းတစ်လျှောက်မှာလူရက်ခံမှာအထမပြုကျင့်ခံမှာဖမ်းဆီးတိုက်ခိုက်မှုတွေခံမှာဆူရာကြောင့်အခုလိုမျိုးအုပ်စုဖွဲ့ပြီးတော့ထွက်လာတာဖြစ်တယ်လို့သူတို့ကပြောပါတယ်။ဒီဖွဲ့တွေကတော့လူဝင်မှုကြီးကြပ်ရေးဆိုင်ရာလူခွင့်ရှင်တွေကအကူအညီပေးနေပြီးတော့တူးချင်းအချက်လက်တွေမေးမြန်းနေပါတယ်ခင်ဗျာ။
နီကာကွာရာနိုင်ငံမှာတော့ကက်သလစ်အသင်းတော်ကစော်ဩတဲ့မနေ့စနေနေ့ကငြိမ်းချမ်းရေးနဲ့တရားမျှတရေးအတွက်ချီတက်ပွဲမှာလူပေါင်းသိန်းနဲ့ချီပူးပေါင်းပါဝင်ဆန္ဒပြခဲ့ကြပါတယ်။လူမှုဖိုလုံရေးအစီအစဉ်ပြုပြင်ပြောင်းလဲမှုကိုစန့်ကျင်ခန့်ကွက်မှုနောက်ပိုင်းသတင်းတစ်ပတ်နီးပါအတွင်းဒုတိယမြောက်ဆန္ဒပြပွဲကြီးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဆန္ဒပြမှုတွေလူရမှုတွေအတွင်းအနည်းဆုံးလူပေါင်း63ယောက်သေဆုံးပြီး15ဦးပျောက်ဆုံး160ကျော်ဒဏ်ရာရတယ်လို့လူခွင့်ရေးဆိုင်ရာအမြဲတမ်းကော်မရှင်ကပြောဆိုထားပြီးနောက်မှာမြို့တော်မနန်ကွာမှာဆန္ဒပြပွဲတွေပေါ်ပေါက်လာတာပါသမရဒန်နီယယ်ဦးတီးခါကတော့အသေးအပြောက်စင်းနေတဲ့ပတ်သက်လို့အတိမပြုပါဘူးရှင
်ထိုင်းတတော်မြေထဲမှာဆွေရအင်အားဆောက်လို့အစီအစဉ်တစ်ခုလောက်တော့ကိုကောက်ွက်တဲ့အနေနဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာလူ1000ကျော်စုဝေးဆန္ဒပြခဲ့ပါတယ်ဒါဆိုရှင်ထိုင်းနိုင်ငံမှာ2014ခုနှစ်ကလေးကစပြီးတော့စစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်လာတဲ့နောက်အကြီးမားဆုံးဆန္ဒပြမှုတစ်ခုပါထိုင်းနိုင်ငံစစ်အုပ်ချုပ်ရေးကာလအတွင်းမှာလူ9ဦးထက်စုဝေးခွင့်ကိုပိတ်ပင်ထားတဲ့အပြင်လွတ်လပ်စွာပြောဆိုဖော်ထုတ်ခွင့်ကိုလည်းအမိန့်ဥပဒေအတော်များများနဲ့ပိတ်ပင်ထားတာပါဒါအပြင်လူစုလူဝေးတွေလှုပ်လာလို့ရှိရင်ရဲတွေတပ်တွေသုံးပြီးတော့တားမြစ်ပိတ်ပင်လေးလည်းရှိပါတယ်ချစ်မမျိုးရဲ့ထင်ကြီးကဒွိုက်ဆူတစ်တောင်ချီကတတော်တဲ့မှာအင်အားစီမံကိန်းတစ်ခုစောက်နေတဲ့ပုံတွေထိုင်းလူမှုကွန်ရက်တွေမှာထွက်လာပြီးတဲ့နောက်လူစုကအတော်လေးကိုဒေါသထွက်ခဲ့ပါတယ်ဆနပ်ပြပွဲမတိုင်ခင်ကလေးကလည်းဆနပ်ပြပွဲစီစဉ်သူတွေကတက်ဆိုင်ရာကနေပြီးတော့ကျူတင်ခွင့်ပြုချက်တောင်းခံခဲ့ပြီးတော့အာဏာပိုင်တွေကဆနပ်ပြပွဲကိုခွင့်ပြုခဲ့တာလို့ရဲကပြောဆိုပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးခဲ့ကြတာပါ VOA မြန်မာပိုင်းအစီအစဉ်ကတနင်္ဂနွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုသတင်းလွှာအစီအစဉ်မှာ Social Media Facebook ဟာအသုံးပြုသူတွေရဲ့ကိုယ်ရေးအချက်လက်ဆိုင်ရာလုံခြုံရေးအတွက်ဖိအားပေးခံနေရတဲ့အကြောင်းကို Michelle Queen က VOA ကိုသတင်းပေးပို့ထားတာကိုတင်ပြပေးမှာပါရှင်
Social Media Facebook ဟာအသုံးပြုသူတွေရဲ့ကိုယ်ရေးအချက်လက်ဆိုင်ရာလုံခြုံရေးနဲ့ပတ်သက်ပြီးစည်းမျဉ်းစည်းကမ်းတွေထားရှိဖို့ဖိအားပေးခံနေရပါတယ်။တချို့ကုမ္ပဏီတွေက Facebook မှာကြော်ညာတာတွေကိုကိုယ်ရေးအချက်လက်လုံခြုံရေးကိစ္စတွေအပြေထုတ်ပြီးတဲ့အထိရပ်တန့်ထားလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ Mozilla Browser ကွန်ရက်လဲပတ်ရေးမှု Denise Dixon ကအခုလိုပြောပါတယ်။
ကြော်ညာတွေကို Mozilla Browser မှာပြီးခဲ့တဲ့အပတ်ကလေးကရန်နာထားပါတယ်။ဒါဟာ Facebook ကကိုယ်ရေးအချက်လက်ဆိုင်ရာလုံခြုံရေးကိစ္စကိုအလေးထားကင်တွယ်မယ်ဆိုရင်ကျမတို့ရှစ်ဆင်မယ်လို့အချက်ပေးလို့ခြေလှမ်းပါပဲ။အသုံးပြုသူတွေအတွက်ပိုးပြီးပွင့်လင်းမြင်သာမှုနဲ့ရွေးချယ်မှုကိုပေးချင်ပါတယ
်။ Facebook ကိုဝေဖန်ပြောဆိုနေသူတွေကြားမှာတော့ Facebook ကိုပယ်ဖျက်ဖို့အရေးတူပြောဆိုနေတာတိတ်မတွေ့ရပါဘူး။ Facebook လူမှုကွန်ရက်ပေါ်မှာဆက်သွယ်မှုတွေကဆက်ရှိနေအောင်မှာပါ။Electronic Frontier Foundation က Jenny Gephardt ကသူ့အမြင်ကိုဒီလိုပြောပါတယ်
။ While Facebook is in this
အခုအချိန်ဒီမှာအများဆုံးကြည့်နေတဲ့ Facebook ဟာတုံးဆွဲသူကိုယ်ရေးအချက်လက်ထိန်းချုပ်ရေးပြဿနာရင်ဆိုင်နေရတာဆန္ဒမူနာထောက်ပြစရာဆိုပေမဲ့ဒါက Facebook တခုရဲ့ပြဿနာမဟုတ်ပါဘူး။ကြော်ညာအခြေပြုလူမှုကွန်ရက်အားလုံးရဲ့ပြဿနာပါ။လူမှုကွန်ရက်ကိုရေးအချက်အလက်ထိန်းချုပ်ရေးဥပဒေကိုရေးဆွဲမယ်ဆိုရင်အသေးစားစီးပွားရေးလုပ်ငန်းတွေကိုအကျိုးသက်ရောက်မှုရှိလာနိုင်တယ်လို့ Silicon Valley မှာရှိတဲ့ IT လုပ်ငန်းကြီးတွေကအမြဲတမ်းစိုးရိမ်နေပါတယ်။ Facebook လိုမျိုးကြီးမားတဲ့လူမှုကွန်ရက်ကတော့တုံးဆွဲသူတွေရဲ့ကိုရေးအချက်အလက်လုံခြုံရေးကိုတာဝန်ခံဖို့ပို့ပြီးတော့လိုအပ်တယ်လေ
။ San Francisco ကနိုင်ငံခြားစွန့်ဦးစီးပွားရေးလုပ်ငန်းရှင်တွေကတော့အခုအချိန်တွေက Facebook အပါအဝင်တခြားလူမှုကွန်ရက်တွေအတွက်အရေးပါတဲ့အခိုက်အတန့်ဖြစ်တယ်လို့ဆိုပါတယ်။Ripple Ideas တီထောင်သူ Huyen Fang ကသူ့အမြင်ကိုအခုလိုပြောပါတယ
် I'm still think it's kind of positive for Facebook
အကောင့်မကကြည့်မယ်ဆိုရင်တော့အခုအခြေအနေကတမျိုးကောင်းပါတယ်နောင်လမယ့်မျိုးဆက်မှာအသုံးပြုသူတွေအတွက်
Facebook အနေနဲ့သူ့စည်းမျဉ်းတွေကိုပြန်လည်သုံးသပ်ဖို့အခွင့်အရေးရတယ်လို့မြင်ပါတယ
်။ဥပဒေရေးဆွဲတာပဲဖြစ်ဖြစ်ကိုပိုင်စည်းမျဉ်းစည်းကမ်းတွေပြဋ္ဌာန်းတာပဲဖြစ်ဖြစ် Facebook အနာဂတ်အနိုင်ရှုံးဆုံးဖြတ်ချက်ကတော့မရေရာသေးပါဘူးလို့သုံးသပ်တင်ပြသွားပါတယ်ရှင်။VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုတနင်္ဂနွေညတိုင်းထုတ်လွှင့်နေကြမြမရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီတစ်ပတ်မြမရေးဆွေးနွေးခန်းမှာမြန်မာနိုင်ငံမှာလွှတ်တော်ဟာအစိုးရကိုညှာနေရတဲ့ပုံစံဖြစ်နေတယ်လို့ဖွံ့ဖြိုးတိုးတက်မှုကော်မတီအဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ကပြောပါတယ်ဗန်လုံငန်းပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုအပါအဝင်အစိုးရရဲ့လွှတ်တော်တွင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့မဆုမြတ်မွန်ကဆက်သွယ်မေးမြန်းထားပါတယ
်ဒေါက်တာတက်ခိုင် VOA ကိုလို့အချိန်ပေးပြီးတော့အင်တာဗျူးဖြေတဲ့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ကျွန်မလည်း VOA ကျေးဇူးတင်ပါတယ်
တော်တော်တခါရဒီဗန်များနဲ့ငွေရေးကြေးဆိုင်ရာဖွံ့ဖြိုးမှုကော်မတီရဲ့ကော်မတီဝင်တယောက်လည်းဖြစ်ပါတယ်ဆိုတော့ပထမဆုံးမေးချင်တာကတော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ပေါ့နော်အထူးသဖြင့်တော့ဒီအသေးစားနဲ့အလတ်စားစီးပွားရေးတိုးတက်ဖို့အတွက်ကိုဒီဗန်လုပ်ငန်းတွေဘက်ကနေပြောမှာဘယ်လောက်ထိပံ့ပိုးကူညီမှုပေးနိုင်ပြီလို့ပြောလို့ရပါလဲရှင
့်ကျွန်တော်တို့ကတော့တဖြည်းဖြည်းစနေရပေါ့နော်နော်အဓိကကျတော့ကျမတို့ကော်မတီလုပ်ငန်းကိုကျမပြောရင်လေအဲကော်မတီဆိုတာကတော့ကျမလွှတ်တော်ကော်မတီဖြစ်တဲ့အတွက်နေဗန်များနဲ့ငွေရေးကြေးနဲ့ဆိုင်တဲ့ဥပဒေတွေကျမတို့ကြည့်ရတယ်ပေါ့အဲ့မှာဥပဒေ18ခုရှိပါတယ်ရှင်ခက်လေးကကရှိတဲ့ဥပဒေ18ခုကိုကျမတို့အပြတ်မြန်လန်လန်ကြည့်တယ်ပေါ့နော်အဓိကကမ္ဘာပိုင်ရဲ့အကြံဉာဏ်ပေးချက်ပေါ့နော်အကြံဉာဏ်ပေးချက်အရဆိုလို့ရှိရင်ဒီနိုင်ငံတော်ပိုင်ဗန်တွေကပြုပြင်ပြောင်းလဲဖို့လိုနေပြီဒါပေမဲ့ဟို၄ခုရှိပါတယ်ရှင်နိုင်ငံတော်ပိုင်ဗန်ဒါပေမဲ့ဒီအရေးကြီးဆုံးနဲ့တော့တခုချင်းစီပဲပြောင်းလို့ရမယ်ဆိုတော့ပြောင်းတဲ့နယ်ပေါ့နော်အဲကြတော့အရေးကြီးဆုံးဖြစ်တဲ့ကျမတို့မြန်မာလေယာဖွံ့ဖြိုးရေးဗန်ဥပဒေကိုဟိုကြည့်နေကြတယ်ပေါ့နော်ကြည့်ပြီးဝန်ကြီးဌာနကလည်းအသစ်ဆွဲနေတယ်နောက်တစ်ခုက Micro Finance Law လည်းရှိတယ်ပေါ့နော်ဒီအသေးစားငွေချေးဥပဒေတွေရှိတယ်အဲဥပဒေတွေအရာကျမတို့ကအခု Micro Finance Institution တွေပေါ်လာတယ်ရှင်ပေါ်လာတဲ့အခါကျတော့အဲပေါ်တဲ့အထက်မှာမှကျမတို့ဟိုပေါ့နော်နိုင်ငံတကာပေါ့ NGO လိုမျိုးလာတာလည်းရှိတယ်အဲပြီးလို့ရှင်ပြည်တွင်းကလုပ်ငန်းရှင်တွေလည်းပေါ်လာတယ်ပေါ့နော်အဲ့လိုပေါ်လာတဲ့အတွက်ကိုကျမတို့အသေးစားအလတ်စားလို့တောင်ပြောလို့မရအောင်ထင်တယ်နော်အသေးစားစီးပွားရေးလုပ်ငန်းတွေကိုချီးတာပေါ့နော်အရင်တော့ဗန်တွေကတော့စီးပွားရေးလုပ်ငန်းတွေကချီးလို့ရတယ်အပေါင်ပေးနိုင်ရင်ချီးလို့ရတယ်ဒါပေမဲ့ဒီအပေါင်မပေးနိုင်မဲနဲ့ဒီလိုအသေးစားလုပ်ငန်းတွေကလည်းအခုငွေချီးလို့ရသွားပြီဆိုတော့ဒါတိုးတက်မှုတစ်ခုတော့ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျမတို့အများကြီးလုပ်ရအောင်ပါရှင့်
ခုနကဒီငွေချီးတဲ့အကြောင်းပြောလို့တစ်ဆက်တည်းမေးချင်တာကဒီဗမာနိုင်ငံမှာဒီစီးပွားရေးလှုပ်ရှင်တယ်ပေါ့အထူးသဖြင့်တော့ဒီစီးပွားရေးဆလှုပ်ရှင်တဲ့လူတွေအနေနဲ့ကငွေချီးဖို့ဗန်တွေကနေငွေချီးဖို့တိတ်ခတ်ခဲ့တဲ့အကြောင်းရင်းကတော့အပေါင်ပေးနိုင်တဲ့များသောအဖြစ်ဒီအိမ်ချမ်းမြေသူတို့ပြရမယ်နောက်ပြီးတော့အတိုးနှုံးနေများတယ်ပြီးတော့တစ်နှစ်အတွင်းမှာပြန်ဆက်ရမယ်ဆိုတာမျိုးဖြစ်တဲ့အခါကျတော့တကယ်တမ်းစီးပွားရေးဆလှုပ်တဲ့လူတွေအနေနဲ့ကဒီတစ်နှစ်အတွင်းမှာဒီချီးငွေကိုပြန်ပေးနိုင်အောင်လို့လဲပတ်ဖို့ဆိုတာအင်မတန်ခက်ခဲပါတယ်အ
ဲ့
တော့သူတို့ကဒီဗန်နာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဗန်နာရေးစနစ်ကိုပြောင်းလဲဖို့လိုတယ်ဆိုပြီးတော့လည်းတောင်းဆိုမှုတွေရှိတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာဘာတွေကြိုးပမ်းမှုတွေရှိပါလဲရှင့်
ကျမတို့ကတော့အဓိကကျမတို့မြန်မာနိုင်ငံခုနပြောတာပေါ့နော်ကျမတို့မြန်မာနိုင်ငံကဟိုစိုက်ပျိုးရေးကိုအဓိကထားတဲ့နိုင်ငံဖြစ်တယ်ပေါ့နော်ဟို80ရာခိုင်နှုန်းလောက်ကကြေးလက်မှန်နေတယ်နော်စိုက်ပျိုးရေးမွေးမြူရေးလုပ်ကြတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီမြန်မာလေယာဖွံ့ဖြိုးရေးဘဏ်ပေါ့နော်မြန်မာလေယာဖွံ့ဖြိုးရေးဘဏ်မှားနေတာလေးတွေရှိတယ်ပေါ့နော်အဲသူကဘယ်လိုဖြစ်လဲဆိုရင်အမှန်မှန်တော့နိုင်ငံတော်ပိုင်ဘဏ်ဆိုလို့ရှိရင်ကျမတို့ကစီမံကိန်းနဲ့ဘဏ်နိုင်ရေးဝန်ကြီးဌာနကနေပြီးပြည်ထောင်စုအစိုးရကိုစားပေါ့နော်နိုင်ငံတော်ရဲ့ကိုစားဟိုဘဏ်ရဲ့ဟိုအုံနာပေါ့နော်ဒီပိုင်ရှင်လိုမျိုးတဘောသူကလောက်ရမှာပေါ့လောက်ရမဲ့အစားကိုဟိုအရင်အစိုးရအထိကိုကျမတို့ကဒီစိုက်ပျိုးရေးနဲ့မွေးမြူရေးစိုက်ပျိုးရေးဝန်ကြီးဌာနအောက်မှာပဲဆယ်မြောင်းဝန်ကြီးဌာနအောက်မှာပဲရှိပြီးတော့မှဒီဝန်ကြီးဌာနရဲ့ policy လုံးတွေပေါ့ဒီမူဝါဒအရချပေးတဲ့ချင်းငွေတွေကိုအမတော်ကြီးလိုမျိုးတွေကိုဟိုကျမတို့ကပေးနေတယ်ပေါ့နော်ပေးနေတဲ့အချိန်မှာလဲကျမတို့ကငွေအရင်းနှီးအကန့်အသတ်ရှိတယ်အကန့်အသတ်ရှိတဲ့အခါကျတော့ဟိုတူဦးဟိုလယ်သမားတူဦးကိုဆယ်ဧကပဲချီပေးတယ်ဆယ်ဧကထက်ပိုတဲ့လူကလည်းဆယ်ဧကစာပဲရတယ်ပေါ့နော်စသဖြင့်အဲ့လိုမျိုးလေးတွေပြီးလို့ရှိရင်ရာသီအလိုက်ချီးတာဖြစ်တဲ့အခါကျတော့
เนาะเลตองดูแลตะมาเนี่ยงวยว่าปอตีนั่นปอได้เฉยมาตรัวงวยโหเปลี่ยนซ่าတော့มั้ยဆိုတော့ခါကြတော့ตีนั่นซี้မတက်ခင်มายောင်းထုတ်လိုက်ရတာမျိုးပေါ့เนาะအဲ့လိုမျိုးလေးနေเนี่ยဒီတောင်ดูแลตะมาတွေအတွက်စိုက်ပြိုးရေးခန္ဓာကလူတွေအတွက်ကိုဒီဟိုပါပေါ့အကျိုးပြုတာနည်းတယ်ပေါ့အတိုးအားဖြင့်တော့နည်းတယ်ဒါပေမဲ့အကျိုးပြုတာနည်းတယ်ပေါ့နော်အခုကျတော့ဥပဒေတစ်ခုလုံးမှာပြင်ရတာပါရှင်ပြင်ရတော့ကျမတို့ကတော့ဒီ fundamental ပေါ့ဒီအခြေခံအချက်လက်တွေဥပဒေကိုပြင်လိုက်လို့ရှိရင်ဒီ operate လုပ်ရတာကောင်းသွားမယ်ပေါ့နော်ပြီးလို့ရှိရင်နိုင်ငံတကာကဖန်တို့နိုင်ငံတကာဥပမာ chaika တို့လိုမျိုးပေါ့နော်နိုင်ငံတကာဖွံ့ဖြိုးရေး agency တွေနဲ့လည်းပူးပေါင်းပြီးဆောင်ရွက်လို့ရတယ်နောက် two step လုံးနေလုပ်လို့ရတယ်လို့အဲ့လိုမျိုးဒီကျမတို့စပြီးတော့မှလေဒီဥပဒေကစပြီးခွင့်ပြုပြီပေါ့ပြီးလို့ရှိရင်ခုနပြောသလိုတနစ်ဆိုတဲ့ဟာစားကိုလေတနစ်ဆိုတဲ့လုံးစားကိုဟိုကျမတို့ကဒီနှစ်စင်ချင်းငွေဆိုတာတနစ်ချင်းငွေပြီးလို့ရှိရင်နှစ်တူဆိုတာ၄နှစ်ထိပေါ့နော်ပြီးလို့ရှိရင်နှစ်ရှည်ချင်းငွေဆိုတော့ဟိုဒီအနှစ်20လောက်ထိချီးတယ်ဆိုတော့ကျမတို့ကျွန်းဆိုင်တာလိုမျိုးဟာစားပေါ့နော်အနှစ်20မှဟိုဒီငွေပေါ်မဲ့ကိစ္စတွေပေါ့နော်ကျွန်းဆိုင်တာလိုမျိုးနောက်ဟို rubber လိုမျိုးဒီဆက်မှုတည်နံစိုက်တာပေါ့နော်ပြီးလို့ရှိရင်ကော်ဖီတို့လိုတရက်တို့လိုပေါ့နော်စသဖြင့်ဒါတွေကိုစိုက်ဖို့လဲဟိုပါသွားတယ်ပေါ့မွေးမြူရေးအတွက်လည်းပါသွားတယ်ဆိုတော့ဒီစိုက်ပျိုးရေးနဲ့ပတ်သက်လို့မွေးမြူရေးနဲ့ပတ်သက်လို့ supply chain ကြီးတစ်ခုလုံးကိုငွေချီးပေးဖို
့ဟို
ပံ့ပိုးပေးနိုင်တဲ့ဟာလုပ်နေတယ်ပေါ့
အခုမြန်မာနိုင်ငံမှာဒီစီးပွားရေးလုပ်နေတဲ့သူတွေတော်တော်များများနဲ့ပြောရင်လက်ရှိမြန်မာနိုင်ငံစီးပွားရေးကတက်နေတယ်လို့ပြောပါရဲ
ဆိုတော့
စီးပွားရေးပညာရှင်တယောက်လည်းဖြစ်တဲ့ဒေါက်တာသက်ခိုင်အနေနဲ့ပေါ့နော်ဒီတက်နေတဲ့စီးပွားရေးကနေရှေ့ကိုထိုးဖောက်ပြီးတော့သွားနိုင်ဖို့အတွက်ကအဓိကချက်ချင်းလုပ်ဖို့လိုအပ်နေတာဘာလို့ပြောနိုင်ပါလဲရှင
်ချက်ချင်းလုပ်တဲ့နာဘာလဲဆိုရင်ကျွန်တော်တို့က public procurement reform လုပ်တဲ့နေဟိုအရှိဆိုးရရဲ့အားနည်းချက်လို့ပြောလို့ရှိရင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ခဲ့တယ်။ဒါပေမဲ့အကျင့်ပြည့်ချဆမှုကိုမထိန်းနိုင်ခဲ့ဘူးပေါ့နော်။ဆိုတဲ့အခါကျတော့အကျင့်ပြည့်ချဆမှုကိုထိန်းဖို့ဆိုရင်ဒီလိုမျိုးနိုင်ငံတော်ရဲ့စီမံကိန်းကြီးတွေကိုလုပ်တဲ့အချိန်မှာဒီ public procurement reform လုပ်မှသာလျှင်ဒါလျင်ကျမတို့ကဒီဟာကိုထိန်းနိုင်မယ်။ဘော်လုံးပွဲဥပမာနဲ့ပဲပြောမယ်နော်။တကယ်တမ်းကျသူတို့တွေကဒါလေ့ကျင့်ပြီးသားအားကစားသမားတွေဖြစ်တယ်။ဒါပေမဲ့အရှိတိုင်လူကြီးကရော့တိရော့ရဲ့ထိန်းချောင်းခဲ့တဲ့အချိန်မှာသူတို့လည်းစီကန်းဖောက်ပြီးကစားခဲ့တယ်ပေါ့။ဒါပေမဲ့သူတို့ကအစင်သင်းဖြစ်နေတာ။အဲဘော်လုံးသမားစကားနဲ့ပြောရင်ဒီနောက်လူကလည်းလူသစ်တန်းကလည်းမတက်သေးတဲ့အချိန်မှာလူသစ်ကလည်းမတက်သေးဘူးလူဟောင်းကလည်းမတော်ဘူးဆိုတော့အခြေအနေမျိုးမှာအခုကျမတို့ကရောက်နေရပေါ့နော်ရောက်နေရခါကျတော့ကျမတို့ကဒီအခုဒိုင်လူကြီးကပြောင်းသွားပြီနော်ဒိုင်လူကြီးပြောင်းပြီးတော့ဒိုင်လူကြီးကနေစီးနဲ့ကန်းနဲ့ချက်ချက်မမကစားရင်ခုနလေ့ကျင့်ပြီးသားအကစားသမားတွေကစီးကန်းနဲ့ပြောင်းပြီးကစားလိုက်လို့ရှင်ဒါတွေကတိုင်းပြည်အတွက်တိတ်ကိုအကျိုးရှိတဲ့စီးပွားရေးအင်အားစုတွေဖြစ်မှာပေါ့နော်အဲ့ဒါကြောင့်မလို့ကျမဘာအဓိကလောက်ရမှာလဲဆိုလို့ရှင်ဒီ public procurement reform ကိုလောက်ရမယ်လောက်ပြီးရင်တကယ်ကိုတမကြကြတကယ် ethical conduct နဲ့ပေါ့နော်အသေးချာလုပ်ပြီးလို့ရှင်အသေးချာလုပ်ပြီးလို့ရှင်ဟိုပုဂ္ဂလိကခန္ဓာလည်းဖွံ့ဖြိုးတိုးတက်တယ်အလုပ်ကံခွင့်လန်းလည်းရှိတယ်ပြီးနိုင်ငံမှာအစိုးရကနေပြီးတော့မှပြည်သူကိုဖြည့်ဆည်းပေးရမယ်ဒီ infrastructure တွေလည်းတိုးတက်တယ်အဲ့လိုမျိုးလုပ်ရမယ်အခြေအနေလို့ကျွန်မထင်တယ်ရှင
်အဲ့တော့အဲ့လိုကိုခုနဟိုအကြံပြုခဲ့သလိုမျိုးဖြစ်ဖို့တကယ်လက်တွေ့ဖြစ်ဖို့အတွက်ကကြတော့ဘယ်လိုအခက်အခဲတွေရှိနေလဲအဲ့လိုလက်တွေ့တကယ်အကောင့်ထဲပေါ်လာဖို့အတွက်ကဘယ်လောက်ထိအချိန်ပေးရမယ်လို့ထင်ပါလဲ
ဆိုတော့ကျမတို့ကတော့လွတ်တော်မှာပြောရတာအကန့်အသတ်နဲ့ပြောရတာရှင်ကျမတို့ကလွတ်တော်ဆိုတာပြောပဲပြောရတာလေနောက်ပြောပဲပြောရတယ်ကျမတို့ကိုယ်တိုင်ထလို့လို့မရဘူးဆိုတဲ့ခါကျတော့နောက်ပြောတာတောင်မှအချိန်ကန့်အသတ်နဲ့ပြောရတော့တခါလေကိုပြောစင်တာကိုအချိန်နည်းနည်းအတွင်းမှာပြောရတာပေါ့နော်အဲကျတော့ဘာလဲဆိုလို့ရှင်ဒီအစိုးရအနေနဲ့လွတ်တော်ကအတန်ကိုဘလောက်လေးလေးနက်နက်နားထောင်လဲပေါ့မဟုတ်တည်တယ်အဲပြီးလို့ရှိရင်နားထောင်ပြီးလို့တကယ်လက်သင့်ခံနေဆိုလို့ရှိရင်လည်းဒီအကောင့်ထဲပေါ်ဖို့လို့အတွက်ဘလောက်ဟိုစိတ်အားထက်သန်လဲပေါ့နော်ဒါဘလောက်လက်သင့်ခံလဲပေါ့နော်အဲ့ဒါပေါ်လဲမူတည်တယ်တကယ်အကောင့်ထဲပေါ်တာတော့အစိုးရဖြစ်တယ်ပေါ့နော
်ဆိုတော့ဒေါက်တာသက်ခါရဲ့ဒီအတွေ့အကြုံရဆိုလို့ရှိရင်အခုလိုမျိုးလွတ်တော်မှာခုနလိုအကြံပြုဆွေးနွေးချက်တွေကိုအစိုးရဘက်ကဘလောက်ထိအလေးနဲ့ထားပြီးတော့တုံ့ပြန်ခဲ့တာတွေ့ရလဲရှင
့်လက်တော်တော့ကျွန်မမြင်တာတော့ကျွန်မတို့လွတ်တော်မှာလွှတ်တော်ကတော့ဟိုဝန်ကြီးဌာနရဲ့အလိုလိုက်နေရတဲ့သဘောရှိတယ်ဆိုလို့ရှိရင်ဝန်ကြီးဌာနတွေကမလုပ်ပေးနိုင်သေးရင်လွှတ်တော်ကလည်းနည်းနည်းစိတ်လျှော့ထားရတယ်ပေါ့နော်အဲ့လိုမျိုးသဘောတော့ဖြစ်နေတယ်ဆိုတော့ဟိုဒီမိုကရေစီအသက်ဝင်မှုကတော့အဲ့လိုတော့ဖြစ်နေတယ်တကယ်ဖြစ်တဲ့နာကိုလွှတ်တော်ကအတင်းဖိပြီးတောင်းလို့ရတဲ့အချိန်မဟုတ်သေးဘူးဘာလို့ဆိုအစိုးရကိုပြန်ညှာနေရတဲ့သဘောပေါ့နော်အဲ့လိုမျိုးအချိန်လေးတော့ဖြစ်နေရှင်ဒါဘာပဲပြောတာနဲ့တကယ်အကောင့်ထဲပေါ်တာဆိုအကောင့်ထဲပေါ်တာအမြဲတမ်းပိုခက်တာပဲလေဆိုတော့ကျမတို့ကတော့ပြောကြတဲ့လူတွေပေါ့နော်ကျမတို့ပြောကြတဲ့လူတွေဆိုတော့အဲ့လိုမျိုးသဘောတော့ရှိတယ်။နည်းနည်းလွတ်တော်ကနေဟိုလွတ်တော်ကနေပြီးတော့မှအစိုးရညှာနေတဲ့
ကာလလို့ကျွန်မယူဆတယ်ယူဆဒါပေမဲ့စိုးရင်ချက်ကပါလဲဆိုရင်ဒါအတိုင်းတာအချိန်အတိုင်းတာတစ်ခုပဲဖြစ်တဲ့ ਨੇ ဘာဖြစ်လို့ဆိုအစိုးရတကယ်ပြောင်းသွားတာဟုတ်တကယ်ပြောင်းသွားတော့လူသစ်တန်းတက်လာတဲ့အချိန်မှာသူတို့အချိန်ပေးရတာပေါ့နော်ဒါပေမဲ့ဟိုရေရှည်မှာအဲ့လိုဖြစ်သွားရင်တော့ဒီဒီမိုကရေစီအသက်ဝင်မှုဟိုညော့နေသွားပြီလို့ရှင်ဒီ rubber stamp parliament ပေါ့နော်အဲ့လိုကြီးဖြစ်သွားမှလဲကျွန်မတို့ကစိုးရင်နဲ့ရှင်
အဲ့တော့အဲ့လိုမျိုးမဖြစ်အောင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကပို့ပြီးတော့အားထုတ်ပြီးတော့တတိုက်တွန်းတွန်းနဲ့လှုပ်ဖို့တင့်တယ်လို့ပြောနိုင်ပါလား
ဟုတ်ပါတယ်ရှင်ကျမတို့ကတော့ဒါကိုဟိုပါပေါ့ကိုယုံကြည်တာကိုလှုပ်ရဲရမယ်လေယုံကြည်တာကိုကိုလှုပ်ရဲရမယ်ပြောရဲရမယ်ဒါပေမဲ့တော့လေဟိုကိုထင်တာကြီးလျှောက်ပြောတာမျိုးမဟုတ်ဘဲနဲ့ပညာရှင်စံစံဒါမှမဟုတ်တကယ်ဟိုပေါ့နော် evidence နဲ့ပေါ့နော်သက်သေတကာရအထောက်ထားနဲ့တကယ်ဟိုဒီ statistics တွေ figure တွေဒါမှမဟုတ်အမြင်ပြင်မှာတကယ်ဖြစ်နေတာတွေဟိုတော့ကျမတို့ကတော့ပြည်သူရဲ့အတန်ပေါ့နော်ကျမတို့ဟိုပြောဖို့လိုတယ်ရှင
်နောက်တစ်ခုကလည်းဒီလွတ်တော်ကလည်းဒီ NLD အစိုးရကိုယ်စားလှယ်တွေအများစုဖြစ်တဲ့လွတ်တော်ဖြစ်တဲ့နောက်ပြီးအစိုးရကလည်း NLD အစိုးရဖြစ်နေတဲ့ခါကျတော့ဒီအစိုးရနဲ့ပတ်သက်ပြီးတခုခုလွတ်တော်ကိုယ်စားလှယ်ကထောက်ပြခြင်းနဲ့ဆိုရောလွတ်တော်ရဲ့မှာပုံမွင့်လင်းလင်းအလိုဆွေးနွေးထောက်ပြခွင့်အခြေအနေရောရှိလားရှင
်အဲ့လိုအခြေအနေတော့ရှိတယ်ဒါပေမဲ့ပါတီကကြိုက်ချင်မကြိုက်ချင်တော့ရှိနိုင်တာပေါ့နော်ဆိုလို့ရှိရင်ကျမတို့ကဥပဒေရတော့လွတ်တော်ကတော့ဥပဒေနဲ့အညီလဲပတ်နေတာပဲဒါပေမဲ့ပါတီတွင်းမှာတော့ဟိုဒီကိုအစိုးရကိုပြောလို့မကြိုက်ဘူးဆိုတာလည်းဖြစ်နိုင်တာပေါ့နော်အဲ့ဒါကလည်းဖြစ်နိုင်တယ်ဆိုတော့ကျမတို့ကလွတ်တော်ဟိုတကယ်တမ်းဆိုရင်တော့ဖြစ်တဲ့နာတော့လေကျမတို့ကဒီပါတီကဘယ်ပါတီကပဲလာပေါ့နော်အဲပါတီကလာကြတယ်ပါတီတခုမဟုတ်တခုကလာကြမယ်ဒါပေမဲ့ပြည်သူကရွေးကောက်တင်မြောက်ပြီးပြည်သူကိုယ်စားလှယ်ဖြစ်ပြီဆိုတဲ့အချိန်မှာပြည်သူကိုကိုစားပြုတဲ့အတောင်ကျမတို့ကပြောပိုင်ခွင့်ရှိရမယ်တကယ်လို့ကိုအစိုးရကိုယ်တိုင်ကအခုအစိုးရကိုယ်တိုင်ကပြောဖို့လိုအပ်နေလို့ပြောရမယ်ဆိုလို့ရှင်လဲပါတီကလည်းကြီးကြီးပြပြခွင့်ပြုတဲ့နယ်ပေါ့နော်အဲ့ဒါကိုကျွန်မဘာလို့ခေါ်ပြောမလဲဆို loyal opposition ပေါ့နော် loyal opposition ဆိုတော့ကိုယ်ပါတီကတက်တဲ့အစိုးရပဲဒါပေမဲ့ဒီအစိုးရလမ်းကြောင်းကြီးမပြောင်းသွားပြီးလမ်းကြောင်းမှားသွားတာမျိုးမဖြစ်အောင်ကျွန်မတို့ကဘေးရနေဝိုင်းပြီးထိန်ချောင်းကြက်မှတ်တယ်လို့ပေါ့နော်ဒီ loyal opposition ဆိုတာဒါကတော့လက်ခံတဲ့နယ်ပေါ့နော်ဒါပေမဲ့တော့ကျွန်မတို့ကဒီမိုကရေစီရေချိန်လဲနှိမ်သေးတယ်နော်တက်တန်းလဲနှုတ်သေးတဲ့အခါကျတော့ဒါမျိုးလေးတွေကတော့ရှိရဲ့ရှင်ကြိုက်ချင်းမကြိုက်ချင်းပေါ့အဲ့ဒါကြောင့်မလို့ကျမကတစ်ခါလေးပြောတယ်ဟိုကြိုက်ချင်းမကြိုက်ချင်းနဲ့မှန်ရင်းမှားခြင်းမတူဘူးပေါ့နော်မတူဘူးကွက်တိမတူဘူးမတူတဲ့အခါကျတော့ဒီမှန်မိမဲ့ကြိုက်ချင်းမှလည်းကြိုက်မှာဟိုဒါမဲ့ဟိုမဟုတ်တာပြောနေပေမဲ့ဟိုကိုအကြိုက်လိုက်ပြီးပြောရင်ကြိုက်ရင်လည်းကြိုက်မှာပေါ့နော်အဲ့ကျတော့ကျမတို့ကတော့ကိုယ်စားလှယ်တယောက်ချင်းစီတတ်သိရှိဖို့လိုတာပေါ့
အားလုံးကတော့ဒီကေရန်တော့ဟိုလွတ်တော်ကိုယ်စားလှယ်တွေပဲဖြစ်ဖြစ်အစိုးရဝန်ထမ်းတွေပဲဖြစ်ဖြစ်ကတော့တိုင်းပြည်အတွက်ကိုလုပ်နေတဲ့သူတွေပဲဖြစ်တဲ့အခါကျတော့တိုင်းပြည်အတွက်ကိုပဲအဲ့ဒီဦးစားပေးပြီးကြည့်တယ်မထင်ပါဘ
ူး။အဲ့ဒါကြောင့်မို့တစ္ဆာရှိတယ်လို့ပြောရင်လည်းဘာအောင်တစ္ဆာရှိရမှာလဲပေါ့နော်။ဆိုလို့ရှိရင်ကျမတို့ပါတီမှာတော့တစ္ဆာရှိတယ်ဆိုတဲ့စကားကိုသိပြီးတော့မှသုံးတာ။ကျမကဘာအောင်တစ္ဆာရှိရမှာလဲဆိုပြည်တိုင်းပြည်နဲ့လူမျိုးကိုပဲတစ္ဆာရှိရမှာ။ကျမကတော့နောက်ဆုံးကြတော့နောက်ဒီပါတီကိုယ်တိုင်ကလည်းတိုင်းပြည်နဲ့လူမျိုးအတွက်ပဲလုပ်ရမှာ။အဲ့ဒါကျမတို့ကတော့အမြင်ရှင်းရမှာပေါ့နော်။ကိုယ်စားလှယ်တယောက်ချင်းစီကကိုယ်ဆုံးဖြတ်ပြီးဝင်လာပြီးလို့ရှိရင်တစ္ဆာရှိတယ်ဆိုတာကိုလည်းတက်စာရှိရမယ်ကိုဘာကြောင့်ဝင်တာလဲတော့တိုင်းပြည်နဲ့လူမျိုးအတွက်အလုံးလုံးချင်းလုံးဝင်တာဆိုလို့ရှိရင်နောက်ဆုံးတက်စာရှိရမှာတိုင်းပြည်နဲ့လူမျိုးတက်စာရှိရမှာရှင
်ဆိုအဲ့လိုမျိုးဘောတက်ခိုင်ဆိုအခုဒါဆိုရင်ဒါပြက်ပြက်သားပုံပုံလေးလေးပြောရဲတဲ့ဒါလွတ်တော်ကိုယ်စားလှယ်တယောက်ပေါ့လေဆိုတော့အဲ့လိုမျိုးလွတ်တော်ကိုယ်စားလှယ်ရောလွတ်တော်ရဲ့ပါအများကြီးရှိရလားရှင
်အခုကတော့ဒီလိုပေါ့နော်ဟိုကျမကတော့တော်တော်ပြောတဲ့အထက်မှာပါတာပေါ့နော်တော်တော်များများတော့မပြောကြဘူးလို့ကျမမြင်တယ်ဒါပေမဲ့သူတို့ကမပြောပေမဲ့ဟိုမသိဘူးလားဆိုတော့သိတော့သိနေတယ်သိတဲ့လူတွေလည်းအများကြီးရှိပါတယ်ရှင်ဒါပေမဲ့မပြောကြသေးဘူးပေါ့နော
်ဆိုမေးစင်တာတော့အဲ့လောက်ပါပဲအဲ့လို
ဟုတ်ကဲ့
ဖြေပေးတာလည်းအများကြီးကျေးဇူးတင်ပါတယ
်အခုနားဆင်ခဲ့ကြရတာကတော့မဆုမျက်မှုန်စီစဉ်တင်ဆက်ခဲ့တဲ့မြမရေးဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ဒီစီစဉ်ကိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာတင်ဆက်ပေးနေပါတယ်အခု VOA မြန်မာပိုင်းရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတောတာရှင်များရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်း나이ဝက်မှာတော့လိုင်းတိုမီတာ25 kHz 15453ညလိုင်းတိုမီတာ32 kHz 11803ညနဲ့လိုင်းတိုမီတာ58 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကည10နာရီအထိထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်ဒုတိယပိုင်း나이ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဇက်တိုက်တင်ဆက်ပေးပါမယ်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါရှင်မြန်မာမီဒီယာလွတ်လပ်ခွင့်ခုထက်ပိုအဆင့်မြင့်လာဖို့ရှိသလားဆိုတဲ့ခေါင်းစဉ်နဲ့ဒီပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ
်။ဒေဇီမချသတင်းတော်များအဖွဲ့ရဲ့2018ခုနှစ်အတွက်ကမ္ဘာမီဒီယာလွတ်လပ်ခွင့်အညွှန်းကိမှာမြန်မာကိုအဆင့်139မှာစက်မှတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းကိန်းဟာ131ရှိခဲ့တာမို့အဆင့်6ဆင့်ကျဆင်းသွားတယ်ဆိုတဲ့သဘောပါ။ပုံမှန်အဖြစ်ကြည့်ရင်တိုင်းပြည်ကိုဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းတည်ထောင်မယ်လို့ပြောဆိုထားတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့လက်ထက်မှာတစ်နှစ်အတွင်းခုလိုမီဒီယာလွတ်လပ်ခွင့်ကျဆင်းသွားတာဟာအံ့ဩဖို့ကောင်းနေပါတယ်။ဒါပေမဲ့ဒီပြဿနာမှာနောက်ွယ်ကအကျိုးကြောင့်အများကြီးရှိနေပါတယ်။မြန်မာမီဒီယာလွတ်လပ်ခွင့်ဘာကြောင့်ကျဆင်းသွားရသလဲ။နောက်လာမယ့်အချိန်မှာရောမီဒီယာလွတ်လပ်ခွင့်ဒီထက်တိုးတက်လာနိုင်ဦးမလားဆိုတာခုတစ်ပတ်လေ့လာတင်ပြသွားပါမယ်။
RSF ရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းကိန်းကိုပြန်ကြည့်ရင်2015ခုနှစ်တမရဦးသိန်းစိန်အစိုးရလက်ထက်ကအဆင့်143ရှိရာကနေ NLD အစိုးရလက်ထက်2016ခုနှစ်မှာအဆင့်131ဖြစ်လာပါတယ်။တစ်နှစ်အတွင်းအဆင့်12ဆင့်လောက်တက်လာတာမို့မီဒီယာလွတ်လပ်ခွင့်အတွက်အတော်လေးအားတက်စရာပါ။ဒါပေမဲ့2018ခုနှစ်အတွက်အညွှန်းကိန်းမှာတော့အဆင့်139အထိပြန်ကျသွားတာမို့သတင်းမီဒီယာလွတ်လပ်ခွင့်အတွက်စိုးရိမ်စရာအခြေအနေပြန်ဖြစ်လာတယ်လို့အခြားသောဒီမိုကရေစီရေးနဲ့တိုင်းပြည်တည်ဆောက်ရေးအတွက်လည်းစိုးရိမ်စရာပါ။ဒါပေမဲ့အာဆီယံအပါအဝင်အိမ်နီးချင်းတရုတ်အိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်လိုက်ရင်တော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံကသာအဆင့်124နဲ့133ရှိပြီးမြန်မာထက်မီဒီယာလွတ်လပ်ခွင့်ပိုရနေတာတွေ့ရပါတယ်။ကျန်နိုင်ငံတွေအားလုံးဟာမြန်မာထက်မီဒီယာလွတ်လပ်ခွင့်နှေးပါနေတာမို့ကျေနပ်မယ်ဆိုရင်လည်းကျေနပ်နိုင်လောက်သေးတယ်လို့ဆိုနိုင်ပါတယ်။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကြာဆင်းသွားရတာနဲ့ပတ်သက်ပြီး RSF ဘက်ကမှတ်ချက်ပေးတာကတော့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပွားအဲ့ဒါကိုတပ်မတော်နဲ့လုံခြုံရေးဘက်ကပြန်နှိမ်နင်းပြီးတဲ့နောက်မွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်တွေရဲ့ဆွဆွဲချက်မှာမြန်မာလုံခြုံရေးအဖွဲ့ဝင်တွေရဲ့လူအခွင့်အရေးချိုးဖောက်တဲ့ပြဿနာတွေအများကြီးရှိနေတယ်ဆိုပေမဲ့မှုကင်းဖြစ်ပွားခဲ့တဲ့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုမီဒီယာတွေလွတ်လွတ်လပ်လပ်သွားရောက်သတင်းရယူခွင့်မရှိတဲ့ကိစ္စသတင်းမီဒီယာသမားတွေကိုတက်မတော်ဘက်ကအရေးယူမှုဆိုင်ရာကိစ္စအခုနောက်ဆုံးရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကိစ္စစတဲ့ပြဿနာတွေကြောင်းလို့ဆိုပါတယ်ဒါအပြင်အခြားပြဿနာတွေလည်းရှိနေပါသေးတယ
်။ NLD အစိုးရလက်ထက်မီဒီယာလွတ်လပ်ခွင့်မျှော်မှန်းသလောက်မတိုးတက်ခဲ့တဲ့အဓိကပြဿနာကတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့လွတ်တော်နဲ့ပါတီအားလုံးကမီဒီယာတွေအပေါ်အယုံကြည်မှုသိမ့်မရှိတဲ့ကိစ္စကနေမြစ်ဖြားခံပါတယ်။အထူးသဖြင့်ဒေါက်ဆန်းစုကြည်ကိုယ်တိုင်မြန်မာမီဒီယာတွေကိုအဆင့်တန်းတစ်စုံတစ်ရာရှိတယ်လို့သိပြီးယူဆဖို့မပေါ်ပါဘူး။မီဒီယာတွေကိုလက်ရှိအခြေအနေထက်လွတ်လပ်ခွင့်ပိုပေးလိုက်ရင်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တယ်တမတော်နဲ့ဆက်ဆံရေးမှာအမှုထစ်တွေဖြစ်လာနိုင်တယ်အထူးသဖြင့်အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကလို့အစိုးရကိုအကြီးအကျယ်ဝေဖန်တာမျိုးတွေပေါ်ပေါက်လာနိုင်တယ်လို့ထင်မြင်နေကြပုံရပါတယ်ဒါကြောင့်လဲရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ဆိုင်ရာအတီးပြပီးသားဥပဒေဟောင်းကိုအသက်မသွင်းရုံမကပြင်ဆင်မှုဆိုတာကိုလည်းအချိန်ဆွဲထားတာတွေ့နိုင်ပါတယ်ဒီအတွက်လွတ်လပ်တဲ့ပုဂ္ဂလိကရေဒီယိုနဲ့ရုပ်သံလွှင့်မီဒီယာတွေတီထောင်ခွင့်မရသေးတာဒီကနေ့အချိန်ထိပါပဲအလားတူအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကလေးကရေးဆွဲခဲ့တဲ့ Right to Information Law လို့ခေါ်တဲ့သတင်းသိပ္ပံခွင့်ဥပဒေလိုမျိုးဟာလည်းအစိုးရသက်တမ်းနှစ်နှစ်ကျော်လာပြီအထိလွတ်တော်တဲ့ရောက်မလာနိုင်သေးပါဘူးဒါကြောင့်လဲအစိုးရဝန်ကြီးဌာနတွေဟာသတင်းတွေကိုထုတ်ပြန်ရင်ထုတ်ပြန်မယ်မထုတ်ပြန်မယ်လည်းနေနိုင်တယ် mimian lara rigu le, pijin pime, ma pijin le yare, tadin tingshan talu le, ba piatna ma ma shisu le achi ni miu, shini ze pita, du nai ma le.
Media lula kwen cha sen tuare si ma, nao te piatna shidu garo, temero baka ba. Bongman apthin tadin media ri ha, temero baka tadin ya yu nai jin, ma shi ja ba u. Temero ka kwe uzi jo yon ye Facebook samye na miu ga ni, tau pian pita miya gu, tong yin tong. မတုံးရင်အခြားအတီးပြူမင်းမြတ်စရာနေရာမရှိနိုင်ပါဘူးတက်မရော်ဟာလက်နက်ကင်တိုင်းရင်းသားအဖွဲ့ရိစီတည်င်းသွားယူပြီးပြန်လာတဲ့မီဒီယာသမားတွေကိုဖမ်းဆီးရုံးတင်ခဲ့ဘူးတလို့တယောစာဖော်ပြတဲ့ဂျာနယ်အက်ဒီတာချုပ်ကလည်းဖမ်းဆီးရုံးတင်တာမျိုးလုပ်ခဲ့ပူပါတယ်အခုနောက်ဆုံးရိုက်တာတည်င်းတော်နှစ်ယောက်ကိုဖမ်းဆီးရုံးတင်တာဟာလေတက်မရော်စစ်ဘိုလ်ချုပ်တရားဦးဆောင်တဲ့ပြည်ထောင်ဝင် Eddie Dida go, the Dinaudi, Balau, Quimpu, Ludi Pisse, Demerone, Longjoye, Dawin, Shidu Ribaga, the bomb to the mia, Benny Yago, Marcel, Luquim, Shibau, Leship Yanjai, Winji Tanaga, season it, the Dinya Yuye, Kis, Aloha, Longjoye Saya, Dawin, Shidu Ri, Quimpu, Almabe, Dwala, Nija Yaramuba. Media Lulaquin Bataye, now tap Yatana, Shini Ragaro, Asoya ye, bureaucracy, Yanyajiba, Kitsa Madomadiamuri, Agri Lysamuri, Attempt Tasamuri, a ye chim memuri ne, Dinanide, Eddie Yanyaga, a yada, Nyazuha, Topian, Dinet, the Dinet Teladrigo, Topian, Belozik, Mashijabau, Media Rigo, the Dinet Belozik, Mashijabau.
တဲ့င်းအချက်လက်တွေထုတ်ပြန်သည့်ဖြစ်စေမထုတ်ပြန်သည့်ဖြစ်စေတဲ့င်းဌာနတွေရဲ့မေးမြန်းတာကိုဖြေကြားသည့်ဖြစ်စေမဖြေကြားသည့်ဖြစ်စေဥပဒေကြောင့်အရာဝန်ထမ်းစီးနှင့်အရာဘာမှပြဿနာမရှိတာမို့တဲ့င်းအမှောင်ချပြီးနေမြေနေနိုင်နေကြတာဖြစ်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မီဒီယာလွတ်လပ်ခွင့်တိုးမြင့်ပေးလိုက်တာဟာ အစိုးရနဲ့လွှတ်တော်ရန်တရားတွေပိုကောင်းလာအောင်ထင်ကြောင်းပေးတာအရေးအသွေးပိုမြင့်လာအောင်ဝေဖန်မှုပေးတာအဂရိလိုက်စားမှုတွေကိုတိုက်ဖြတ်ရမှာအထောက်အကူပြုစေတာလူခွင့်ရေးကိုပိုပြီးထိန်းသိမ်းမြင့်တဲ့အကာအကွယ်ပေးနိုင်တာဒီမိုကရေစီတိုင်းပြည်တည်ဆောက်ရေးအတွက်ပိုပြီးတဒတ်တအားဖြစ်စေတာလို့ခံယူကျင့်သုံးတဲ့အခါကျမှမြန်မာမီဒီယာလွတ်လပ်ခွင့်အခုတည်းပိုမြင့်တက်လာမှာဖြစ်ကြောင်းပါ
ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်လက်ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မတ်အေးတန်နာကျော်စီစဉ်တင်ဆက်တဲ့မြမပီမှပေးစာများကဏ္ဍဖြစ်ပါရဲ့ရှင်
ပါပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းတီလီတဘုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြတ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဦး ချမ်းသာကြပါစေရှင်လို့ဆုတောင်းလာတယ်။သောရရှင်ကတော့လာရှိုးတိုင်းကြောင့်ပဲခရိုင်နောင်ချိုမျိုးကပါရှင်ဆိုတဲ့မဆန်အေးဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုအမှန်တိုင်းဖြစ်စေချင်တာသူရဲ့ဆန္ဒပါတဲ့သူကတကယ်တမ်းဆိုရင်တာမန်တော်သူတယောက်ပဲဖြစ်ပါတယ်လို့ရေးလာပါတယ် VOA အစီအစဉ်တွေကိုနားဆင်ပြီးခုလိုစာရေးလာတာအထူးကျေးဇူးတင်ပါတယ်မဆန်အေးရေတော်ရဆင်နောက်တယောက်ဖြစ်တဲ့ John Bell Jones ဆိုတဲ့တော်ရဆင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအမြဲတမ်းနားထောင်လျက်ပါတယ် VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ့်ရဲ့ကျန်းမာခြင်းစိတ်ချမ်းသာခြင်းများဖြင့်ပြည့်စုံကြပါစေသတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်လို့ပြောထားပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ပူတာအိုကပါလို့ဆိုလာတဲ့သောရရှင် NM ရင်းကတော့မင်္ဂလာပါ VOE အခုမှ VOE ကိုစာရေးပြစ်တာပါ။ VOE သတင်းတွေနားထောင်နေတာတော့ကြားပါပြီ။ဒါကြောင့်နှုတ်ဆက်တဲ့အနေနဲ့ပဲရေးလိုက်တာပါတဲ့။ဒီသောရရှင်ကလည်းပူတာအိုကလို့ဆိုလာပါတယ်။ဒါနဲ့ VOE သောရရှင်နဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီထက်ကစာတချို့ကိုအခုပြောပြပေးပါမယ်ရှင်။ Minglama view ya Google Mama Uji Dororu Kamia, so Bio, View Go Sai Gun Yalo, two Jesu Dinjang Panama, Biola, Biro, do ye, the manning up chipponi, the Nanga ye ya, Gaysa Yakuna Petabio, do ye mingo, Yela, the Russian, yes, sa, go popia, Pijamarino, to got Messengerani, Bio, View Go Sai Pola, Apsipari, Lugalis, Sure Torashi, do ye mingo, Kulu Yila Bari?
Minglama view ya Google Mama Uji Doro Kamia, View Go Sai Gun Yalo, two Jesu Timare. ဒီမှာနိုင်ငံကအရင်အကြီးအကဲဟောင်းတွေနဲ့အခုတက်လာတဲ့သမ္မတတေကိုနိုင်ရှင်မယ်ဆိုရင်ဦးဝင်းမြင့်ကပို့ပြီးတော့ကျွန်တော်တို့နိုင်ငံအတွက်ဒေါက်ဆန်စုကြည်နယ်ရောပြည်တွင်းပြည်ပကလူတွေနဲ့နိုင်ငံရေးလှုပ်ရှားနေကြတဲ့အပြင်ကအဖွဲ့အစည်းတွေနဲ့ပါလက်တွဲညီညီအကောင်းဆုံးလှုပ်ဆောင်နိုင်မယ်လို့ကျွန်တော်မျှော်လင့်မိပါတယ်။ပြင်ပဖွဲ့စည်းတွေဆိုတာကလည်းအကြောင်းမျိုးမျိုးကြောင့်နေရ American ကပါဝင် Russia တို့ပြင်သစ်တို့အင်္ဂလန်တို့လိုနိုင်ငံကြီးတွေနဲ့အထူးအဆင်ပြေဖို့လိုပါတယ်မြန်မာပြည်ကပွင်လင်းဂါဇာဖွံ့ဖြိုးဆဲအခုလိုခြေနေမျိုးမှာအင်အားကြီးတဲ့နိုင်ငံကြီးတွေနဲ့တန်တမာရေးစီးပွားရေးလူမှုရေးအဖက်ဖက်ကအဆင်ပြေဖို့လိုပါတယ်ခင်ဗျာ
မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်နေအောင်မြင်မြင်အသွင်ပြောင်းနိုင်မှုဆိုရင်တော့နိုင်ငံတကာနဲ့ပြည်လည်မရပါမယ်ဆိုပြီးတော့ဒီတော့ရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ဒါနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာရန်ကုန်လှိုင်သာယာကအမိုက်ပုံချင်းမီးလောင်လို့ပတ်ဝန်းကျင်ညင်ရွတ်မှုဆူဆူရွရွဖြစ်ရတဲ့တဲ့ရင်ကိုတော့တော်ရရှင်တွေတော်တော်များများသိနေလောက်မယ်ထင်ပါတယ်ရှင်။ရန်ကုန်လှိုင်သာယာကထိမ့်မင်အမိုက်ပုံမီးလောင်မှုကိုမိသက်ဖွဲ့ကအတော်တန်ထိန်းချုပ်ထားနိုင်ခဲ့ပြီးတော့အတွင်းလိုက်လောင်နေတဲ့မိသားတွေကိုလည်းနှိမ့်သက်ဖို့စ조사နေတယ်ဆိုပြီးတော့လွန်ခဲ့ရပိုင်းတွင်မှာပဲအိမ်မှာသတင်းသွားယူခဲ့တယ်ကျွန်တော်တို့ VOA သတင်းတောက်ကိုတိုင်းကလည်းသတင်းတင်ပြခဲ့ပြီးပါရနော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလိုသတင်းတင်ပြတာမျိုးအကြီးအကျယ်ဒီကိစ္စဖြစ်မလာခင်မှာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်ဒီသောရရှင်ကဒီမီးလောင်မှုဖြစ်ပြီးအစာပိုင်းလောက်မှာပဲ VOA ကိုရေးပြီးတော့အကြောင်းကြားလာတာဖြစ်ပါတယ်သတင်းပေးပို့ခြင်းလို့ပါဆိုပြီးတော့သူက
အင်းစိန်ဆောင်နှင့်မှတ်တိုင်နာဝန်းကျင်မှာမိဂိုးငွေနဲ့အနံ့အသက်တွေဆိုးရွားစွာဖြစ်ပေါ်နေပါတယ်အနီးနားမှာစိတ်ယုံရှိမရှိသတင်းခံခံလုံးလုံးမသိရှိသေးပေမဲ့ညှော်နှံ့ကိုစိုးရွားစွာခံစားနေရပါတယ်။အနှံ့ရှိခြင်းမိကိုတွေကမြူတွေပုံစံနဲ့လမ်းမကြီးတစ်လျှောက်မြင်နေရပါတယ်။အောက်မင်္ဂလာတုံလမ်းမကြီးဆောင်းနှင့်မှတ်တိုင်အနီးပါ VOA ကနေတစဉ်အစိုးရနဲ့လူတုထံသတင်းရောက်စီရန်ရွယ်ပြီးပေးပို့အပ်ပါတယ်ခင်ဗျာ။လူတွေကြားပြောကြချက်အရလှိုင်းသာယာမှာရှိတဲ့အမိုက်ကိုစိတ်ယုံကအငွေ့တွေလေးနဲ့ပါလာတယ်လို့ကြားသိရပါတယ်။
ဟုတ်ကဲ့ပါအခုလိုမျိုးသတင်းပေးပို့တဲ့အတွက်ကျေးဇူးတင်ပါတယ်ဒီသောရရှင်စာထဲမှာပါတယ်လို့ပဲဒါဆက်ယုံကထွက်သလားအမိုက်ကမီးလောင်လာလားသူကတေးတေးချာချာမသိရသေးတဲ့အနေအထားဖြစ်နေပါတယ်နော်အဲ့ဒါအစောပိုင်းမှာပါနောက်ထပ်သောရရှင်အောင်ဆန်းမြင့်ကတော့အင်းစိန်မယန်းကုန်းကနေပြီးတော့လေစိတ်ထီဒေဒုညဉ့်ဉန်းမှုဖြစ်နေပြီးတော့ရန်ရင်အထီနေပါမိကိုတွေလမ်းမပေါ်မှာပြည့်နေပါတယ်ပလတ်စတစ်ညှော်နှံ့တွေလည်းနေရာတိုင်းရနေပါတယ်ဆိုပြီး video ကိုစာရေးပြီးတော့ပြောလာပါတယ်အခုလိုစာရေးပြီးတော့သတင်းပို့လာကြတာကိုအထူးကျေးဇူးတင်ပါတယ်ရှင်ရှင်တယောက်မလာတော့ငါ VOA ကထုတ်လွှင့်ပေးသွားတဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့အဲ့ဒီဆွေးနွေးခန်းနောက်မှာပြန်ပြီးရေးလာတဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်။ဓာတ်ရဲ့လေလိုက်မှာဆွေးနွေးတဲ့အကြောင်းအရာဖြစ်တဲ့စပားစင်းနဲ့ပတ်သက်ပြီးတော့သူသိထားတာလေးတွေမျှဝေချင်ပါသေးတယ်။ဆိုတော့စာရှယ်ကြီးတစ်စောင်ရေးလာပါတယ်။သူ့ရဲ့စာကိုဖတ်ကြည့်တော့လေတော်တော်လေးကိုအကြောင်းအရာပြည့်ပြည့်စုံစုံတဆင့်ချင်းရှင်းရှင်းလင်းလင်းနဲ့ရေးပြထားတာတွေ့ရလို့စာကိုခက်ရှိရှိပဲဖော်ပြလိုက်ပါမယ်နော်။သူကမြန်မာနိုင်ငံမှာစပားစင်းတွေဘာကြောင့်များမြင့်တက်ရလဲဆိုတာရေးလာတာပါ။
တောင်သူတွေမှာနစ်နာလို့မကနစ်နာနေပါတယ်လို့အော်ဟစ်နေချိန်မှာကူညီနေပါတယ်လို့ပြောနေတဲ့စကားတွေကတော့အားရစရာမကောင်းလာပါဘူး။တောင်သူပေးစာတွေကပြောသလိုမျိုးစံတင်ဖို့ရောင်းချတဲ့သူတွေအုပ်စုထဲမှာစိုက်ပျိုးသူတောင်သူကလွဲလို့ကြံတဲ့သူတွေပိုးသက်စေဓာတ်မြေဩဇာရောင်းသူများပွဲစားကုံတဲ့စပားကြိတ်သူစပိုက်များနိုင်ငံခြားတင်ဖို့ရောင်းချသူတွေအားလုံးအစဉ်ပြေချမ်းသာကြပါတယ်ဆိုတာမှန်ပါတယ်။ဒီအချက်နဲ့ဘာနဲ့သက်သေပြနိုင်လဲဆိုတော့တရုတ်တွေဗမာပြည်ထဲထိဝင်ပြီးစပားတွေဈေးပိုပေးပြီးဝယ်နေတာကိုကြည့်ရင်သိရပါတယ်။စပားကဗမာပြည်ကထွက်တာတရားမဝင်မှာဘယ်အပေါက်ကထွက်ထွက်ငွေမပေးဘဲထွက်လို့မရပါဘူး။ဒါတောင်တရုတ်တွေကငွေပိုပေးနိုင်တဲ့ဆိုကြဲကစပားကနေနိုင်ငံခြားတင်ပို့တဲ့ဆန်အဆင့်ရောက်ဖို့ကြားမှာအဆင့်ဆင့်ဘလောက်အမျက်တင်ထားသလဲဆိုတာရှင်းနေတာပဲ။ပိုးသက်စိဓာတ်မြေဩဇာရောင်းသူကနိုင်ငံသားကတင်သွင်းလာပြီးရောင်းတဲ့အချိန်မှာငွေလဲနှုန်းကျသွားရင်တော့ဈေးချမရောင်းပေမဲ့ငွေလဲနှုန်းတက်ရင်တော့တက်ရောင်းပါတယ်။ပုံမှန်အမြတ်ငွေကငွေလဲနှုန်းအမြတ်ကရပါတယ်။နိုင်ငံသားတင်ပို့တဲ့အုပ်စုကလည်းစီးပွားကုသန်းဝန်ကြီးဌာနဝန်ထမ်းတွေနဲ့ပေါင်းပြီးသတင်းကိုအမျိုးမျိုးကစားပြီးအမြတ်အမြင့်ဆုံးရအောင်လုပ်ပါတယ်။ ရာသီဖောက်ပြန်လို့နိုင်ငံသားကမဝဲလို့နဲ့တခုခုအတင်းဆောင်ဖြစ်ရင်နာတာကတောင်သူပါ။တောင်သူတွေအများဆုံးသုံးတဲ့ပလဲတက်မြေဩဇာကိုမြန်မာပြည်ရဲ့စက်ယုံကြီး၃ခုကနေထုတ်ပါတယ်။စက်မပြတ်ဘူးဆိုရင်အိတ်ရဲတန်းပေါင်းများစွာထုတ်နိုင်ပါတယ်။သူတို့ကတော့တန်ချိန်နဲ့တွက်ပါတယ်။တောင်သူကအိတ်နဲ့ဝဲသုံးတာမို့ငွေကြေးကွာဟတာကိုအိတ်နဲ့ပဲတွက်ပြပါမယ်။အစိုးရစက်ယုံထွက်ပလဲတက်မြေဩဇာကိုလေလံပစ်ပါတယ်။ငွေရင်းအလွန်ကြီးမားတာဖြစ်လို့ငွေရှင်ကြီးရှင်မှာတပါအနာမကတ်နိုင်ပါဘူး။လေလံအောင်သူတွေကငွေအများကြီးစားရတဲ့အတွက်အမျက်ရမယ်ဈေးနဲ့ဝယ်ပါတယ်။စက်ယုံထုတ်အိတ်တွေကတော့မလှတော့ဗမာပလဲတက်မြေဩဇာဈေးနဲ့ရောင်းရင်အမျက်ကလည်းတိတ်ကြီးရမှာမဟုတ်ပါဘူး။နိုင်ငံသားကတင်သွင်းလာတဲ့ပလဲတွေကငွေဈေးမြင့်ချိန်ဆိုဈေးကောင်းရတော့နိုင်ငံသားကအိတ်ခွန်တွေသွင်းလာပြီးဗမာပလဲကိုအိတ်ခွန်ဖလဲလိုက်တာနဲ့နိုင်ငံသားပလဲဈေးအတိုင်းလိုက်ရောင်းနိုင်ပါတယ်။အချုပ်ပြောရရင်အိတ်ခွန်တံပိုးတို့အလုတ်သမားခါတို့ကိုတောင်သူတွေပေးရတဲ့အထည်ထည့်လိုက်တာပါတအိတ်အတွက်ကုန်ကြစည်ငွေကကျပ်တထောင်ပတ်ချာလဲရှိပါတယ်တနည်းအိတ်တန်းချီပြီးတော့ထွက်တဲ့မြမဆက်ယုံတို့ပလဲတက်မြေဩဇာကိုအိတ်ဖလဲခြင်းအားဖြင့်မြမကျပ်ငွေတန်းထောင်ပေါင်းများစွာတောင်သူများကပေးဆက်နေရပါတယ်ဆက်ယုံကနေတောင်သူတွေစီကိုဓာတ်ရိုက်ပို့ဆောင်ရောင်းချပေးမယ်ဆိုရင်လက်ရှိလုပ်နေတဲ့ဆက်ယုံကနေကုန်သည်စီတဲယူစရိတ်ကုန်သည်စီကနေတောင်သူတွေစီတဲတဲ့စရိတ်အိတ်ဖလဲလို့ကုန်ကြမဲ့စရိတ်ကုန်တယ်ကတင်တဲ့အမျက်ငွေစိုက်ပြီးလေလံဆွဲတဲ့ငွေရှင်ကြီးတို့ရဲ့3-5ချက်တူအမျက်အားလုံးပေါင်းလိုက်ရင်ကျပ်တန်းထောင်ပေါင်းများစွာတက်တာသွားမှာပါ။ပါဝင်ပတ်သက်နေတဲ့အစိုးရဝန်ထမ်းတွေလေလံဆွဲတဲ့သူတွေကုန်သွယ်တွေကတော့အကြီးအကျယ်ကန့်ကွက်ကြမှာပါ။တောင်သူတွေပိုင်းနဲ့မဖြစ်စလောက်လေလေးတွေကိုဘယ်နှစ်ဘလို့တင်လိုက်ရမလဲဆိုပြီးတော့စောင့်နေကြတာပါ။သတင်းတောက်တွေကိုယ်တိုင်လေ့လာခြင်းနဲ့ဆိုရင်ညွှန်ပေးလို့ရပါတယ်။
ဟုတ်ကဲ့ပါဒီတော့ရှင်ဒေါက်ခင်မျိုးစွေကတယ်လီဖုန်းနံပါတ်နဲ့တကွသူ့ကိုဆက်သွင်းနိုင်ပါတယ်ဆိုပြီးတော့စာရေးပို့လာပါတယ်အထူးကျေးဇူးတင်ပါတယ်နော်ဒီတော့ရှင်ပြောလာလို့တိုက်တိုက်ဆိုင်ဆိုင်ပါပဲကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်တုန်းကဗီဒီယိုရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးသွားတယ်မြန်မာတခွင်အစီအစဉ်မှာလည်းဒီတစ်ချက်နောက်ပိုင်းမှာဘာလို့စပားစည်းတွေပြန်မကြားရလဲဆိုတာကိုမြမခမီဒီယာကမေးမြန်းပြီးတော့တင်ဆက်ပေးထားတာဖြစ်ပါတယ်အဲ့မှာဆိုရင်တော့ဒီတော့ရှင်ပြောသလိုပဲစပားစည်းနဲ့ဆန်စည်းနှင်းကတိတ်ပြီးတော့မကွာတော့တဲ့အတွက်ကြောင့်မလို့ဒီတောင်သူတွေအနေနဲ့ဓာတ်ရိုက်ဆန်တွေကိုမကြိတ်ခွဲခင်မှာဓာတ်ရိုက်တရုတ်နိုင်ငံဘက်ကိုတင်ပို့နေကြတဲ့အတွက်ကြောင့်မလို့ဒီစားသုံးသူတွေကိုပြန်ပြီးတော့ဖြန့်တဲ့မြို့ကြီးတွေကဆန်တိုင်းနေစီမှာဆန်တွေအဝင်နေပြီးတော့ဆန်စည်းတွေမြင့်တက်နေရတာဖြစ်တယ်လို့လည်းဒီဆန်လုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေကပြောထားကြပါတယ်ရှင်ဒီတော့ရှင်ပြောသလိုပဲစပားကနေပြီးတော့ဆန်ဖြစ်အောင်ကြိတ်တဲ့နေရာမှာအစင်းစင်းဈေးတွေတအားကြီးနေလို့ဆန်အတိုင်းပဲတင်ပို့ရင်တောင်သူတွေအနေနဲ့ပို့ပြီးတော့အမြတ်ကျန်တယ်လို့လည်းဒီသတင်းထဲမှာပြောထားပါတယ်ဒါကြောင့်မလို့အခုတော့ခင်မျိုးစွေရေးလာတဲ့စာကိုဖတ်ကြည့်ပြီးတော့ဈေးထဲမှာအစင်းစင်းဆန်ကနေပြီးတော့စပားကြိတ်ပြီးတော့ဘလို့အစင်းစင်းဈေးစကကုန်ကြရဲဆိုတာကိုသိလိုက်ရလို့အထူးကျေးဇူးတင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဒီထက်ပို့ပြီးတော့မေးမြန်းဖို့လိုရင်လည်းဒီတော့ရှင်ပေးထားတဲ့ဖုန်းနံပါတ်နဲ့ပြန်ပြီးတော့ဆက်သွယ်လိုက်ပါမယ်ရှင်ဖုန်းနံပါတ်ပေးဖို့တဲ့အတွက်ထပ်ပြီးပြောချင်ပါတယ်အထူးကျေးဇူးတင်ပါတယ်နော်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။မြန်မာတိချစ်တော်ရရှင်တွေကိုလည်းတစ်ချင်းလေးတစ်ပုံနဲ့နောက်ပိုင်းမှာဖြောပြပေးလို့မှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြန်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရစေနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ကိုဆက်ပြီးတော့မြန်မာဒေသသောရရှင်တွေအတွက်မြန်မာနိုင်ငံမှာအခုခေတ်စားနေတဲ့တခြင်းတလေတပုတ်နဲ့ဖြောပြပေးကြပါတယ်ရှင်။ရဲရဲအောင်ဆိုရင်လူငယ်တွေကြားမှာတော်တော်လေးရေးပန်းစားတာတွေ့ရပါတယ်။ဒါကြောင့်မလို့ရဲရဲအောင်တည်ဆူထားတဲ့တခြင်းလေးနဲ့ဖြောပြပေးကြပါတယ်ရှင်။သူ့ရဲ့နောက်ဆုံးထွက်တဲ့ဒေးတပြားလေးကဖြစ်ပါတယ်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါပေမဲ့ဒီနောက်ဆုံးထွက်တဲ့ဒေးတပြားလေးကအသက်သွင်းပေးပါဆိုတဲ့တခြင်းလေးကိုသောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ေကောင်းပြောင်းပြစ်ချင်လေဖြစ်နိုင်ခဲ့ရဲ့ရာရာကိုလေးရောက်ဆိုပြစ်ချင်လေခွေပြူပေးရဲ့မင်းနေတော့ဒီမှာပါရာရာကိုမင်းနဲ့ပဲတော့မှငမနိုင်ရှင်ခဲ့ပါဘူးနေလက်ခွဲဖို့ပဲတည်တာပါရာရာကိုမြဲတဲ့တစ်ပတ်သက်တွေနဲ့နေလေမစားနာပေးဘူးညောင်းလေးချက်တွေအားလုံးလေးရဲလွင့်သွားပြီညင်ပြောနေလားခုနေပြောခဲ့တဲ့စကားကြောင့်ငါစိတ်သွင်းသွားပြီငါမယုံနိုင်သေးဘူးနေမလဲခင်ထားသူပါမဘွားမယူတော့တဲ့မေးချက်တို့ခုစွခွင့်ပေးပါလားအချက်ကိုကိုဝဲထားသူပါရာရာကိုမင်းသဘောတိုင်းပဲငါဘဝကိုအသွင်းပါ
ကျေးရောင်ကြီးဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Lonely am let down ten na du de mien le. Chain mai lo day say so mo ni ma. Lonely are kwa we lo ni be the queen. Feel me be me jao da lo ni da.ကျတဲ့အားလုံးလေးနဲ့လွင့်သွားပြီမြင်ပြောင်းနေလားခုနေပြောင်းခဲ့တဲ့စကားကြောင့်ငါစိတ်သွင်းသွားပြီငါမယုံနိုင်သေးဘူးနေဝင်လာခင်ထားသူပါမဘွားမယူတော့တဲ့မေးချက်တို့ခုစွခွင့်ပေးပါလားအချက်ကိုကိုဝဲထားသူပါရာရာကိုမင်းသဘောတိုင်းပဲငါဘဝကိုအသက်သွင်းလား
မဤတနာကျော်တင်ဆက်တဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ကြရတာပါရှင်အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ဂျာမနီနိုင်ငံကဈေးဝယ်စင်တာတစ်ခုမှာအင်းဆက်ပိုးမွှားတွေနဲ့ပြုလုပ်ထားတဲ့ဘာဂါအသားပြားတွေဝယ်ယူနိုင်ပါပြီမက္ဆီကိုနိုင်ငံမက္ဆီကိုစီးတီးမြို့တော်မှာပလတ်စတစ်တွေနဲ့လုပ်ထားတဲ့ပန်းခြံတစ်ခုကိုဒိမတ်အမှုပညာရှင်တဦးကဖန်တီးလိုက်ပါတယ်အခုလိုထူးခြားစံပြသတင်းတွေကိုမအီတန်စင်နဲ့ကိုငင်းညန်းတို့ကတင်ပြထားပါတယ်
မက္ဆီကိုနိုင်ငံမက္ဆီကိုစီးတီးမြို့တော်မှာပလတ်စတစ်တွေနဲ့လုပ်ထားတဲ့ပန်းခြံတစ်ခုကိုဒိမတ်အမှုပညာရှင်တစ်ယောက်ကဖန်တီးလိုက်ပါတယ်။ဒိမတ်အမှုပညာရှင် Thomas Dembo ဖန်တီးခဲ့တဲ့ပလတ်စတစ်ပန်းခြံဟာဆိုရင်တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့နဲ့ပလတ်စတစ်တွေပြန်အသုံးပြုတာကိုအားပေးဖို့ရည်ရွယ်ထားတာပါ။စားတောက်ဆိုင်တွေ၊ဈေးဆိုင်တွေ၊အမိုက်ပုံတွေကနေရတဲ့ပလတ်စတစ်ပုံးတွေ၊ရေဘူးတွေနဲ့စုဆောင်ပြီးတော့ပြန်လည်တက်ဆက်အသုံးပြုထားတာဖြစ်ပါတယ်။အရောင်စုံပလတ်စတစ်ပန်းခြံကြီးထဲမှာတစ်ပင်ကြီးနဲ့ပန်းပွင့်ကြီး၅ခုကိုဖန်တီးထားပြီးတော့တခြားပန်းပွင့်အသေးလေးတွေနဲ့တရိတ်ဆန်ထောင်ပေါင်းများစွာကိုလည်းဖန်တီးထားပါတယ်။ပလတ်စတစ်အမိုက်တွေကိုဆက်ပြီးတော့စွန့်ပစ်နေမယ်ဆိုရင်အနာဂတ်မှာဘယ်လိုအခြေအနေမျိုးဖြစ်နေမလဲဆိုတာကိုပြကျင်တဲ့အတွက်အခုလိုဖန်တီးခဲ့တာလို့အနည်းပညာရှင်တန်ဘိုကပြောပါတယ်။ဒီပလတ်စတစ်ပန်းခြံကိုအနာဂတ်တစ်တော်လို့နာမည်ပေးထားပါတယ်။2018ခုနှစ်ပန်းမန်ပြပွဲကျင်းပနေတဲ့နေရာမှာပဲပူးတွဲကျင်းပတာပါ။လူဦးရေတန်း20ကျော်နေထိုင်တဲ့မက္ကဆီကိုမြို့တော်မှာဒေသခံတွေကစွန့်ပစ်တဲ့အမိုက်တွေကိုတင်ဆက်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အတွက်ဒီပန်းမှန်ပြပွဲကိုစီစဉ်သူတွေကအခုလိုပလတ်စတစ်ပန်းခြံပြပွဲကိုဖန်တီးဖို့ဖိတ်ခေါ်ခဲ့ရလဲဖြစ်ပါတယ
်။ဂျာမနီကဈေးဝယ်စင်တာတစ်ခုမှာအင်းဆက်ပိုးမွှားတွေနဲ့ပြုလုပ်ထားတဲ့ဘာဂါအသားပြားတွေဝယ်ယူနိုင်ပါပြီ။အနောက်ဂျာမနီအာချန်မြို့ကဈေးဝယ်စင်တာမှာ ဘက်ဖလိုပိုးကောင်လို့ခေါ်တဲ့ပိုးကောင်နဲ့လှုပ်ထားတဲ့ဘာကအသားပြားတွေကိုရောင်းချနေကြတာပါဒီပိုးကောင်မှာအသားတန်းအများကြီးပါပြီးတော့အာဟာရဖြစ်တဲ့အတွက်နယ်သာလန်နိုင်ငံမှာအထူးတလဲမွေးမြူကြတာပါဘယ်လ်ဂျီယံနဲ့နယ်သာလန်နိုင်ငံတွေမှာလည်းစတင်ရောင်းချခဲ့ပြီးအောင်မြင်ခဲ့တဲ့အတွက်အခုလိုဂျာမနီနိုင်ငံမှာစတင်ရောင်းချနေကြတာပါအဲ့ဒီဆိုင်မှာပဲတခါရဲဟမ်ဘာဂါစားသလိုခန်းကျင်သည့်ကြက်သွန်နီတွေနဲ့တွဲဖက်စားသုံးနိုင်ပါတယ်အသားစားထိုးအနေနဲ့စားမယ်ဆိုရင်လည်းကောင်းပါတယ်လို့အစမ်းလာရောက်စားသုံးသူတို့ကပြောပါတယ် Back Foundation Company ကအခုလိုဘာဂါကိုစမ်းသပ်ထုတ်လုပ်တာဖြစ်ပြီးတော့လေးနှစ်လောက်အချိန်ယူဖန်တီးခဲ့ရတယ်လို့တီထောင်သူ Baris Oziel ကပြောပါတယ
်ပြည်သူနိုင်ငံပါရီမျိုးကပြတိုက်တစ်ခုမှာ Lego တုံးတွေကိုတုံးပြီးတော့ကာတွန်းစက်ကောင်တွေက Super Hero လူစွမ်းကောင်းပုံတွေကိုဖန်တီးထားတာကိုပြသထားပါတယ် American နိုင်ငံသားရှိနေဘဝကနေပြီးတော့အမှုပညာဖန်တီးသူဖြစ်လာခဲ့တဲ့ Nathan Sawyer ကဖန်တီးထားတာဖြစ်ပါတယ်ပြင်သစ်မှာပြတာတာနောက်ဆုံးဖြစ်ပြီးတော့ Lego တုံးတွေရဲ့အမှုပညာလို့နာမည်ပေးထားတဲ့ဒီပြကန်းမှာ DC ကတုံးယူဇလန်တွေကလူစွမ်းကောင်းတွေရဲ့ပုံတွေကိုဖန်တီးထားပါတယ် Lego အတုံးပေါင်း2တန်းကျော်ကိုတုံးပြီးတော့လူတကူအရွယ်စားရှိတဲ့ Lego ရုပ်ထုပေါင်း120ကျော်ဖန်တီးခဲ့တာပါ Batman လင်းတို့လူသား Wonder Woman စတဲ့လူစွမ်းကောင်းတွေအပြင် Superman လိုလူစွမ်းကောင်းတွေလည်းပါဝင်ပါတယ် Superman အယုတ်ဆိုရင်လည်းနှစ်ပတ်ကျော်ကြာဖန်တီးခဲ့ရတယ်လို့အမှုပညာရှင်ဆိုဝါယာကပြောပါတယ်လင်းတို့ကူထဲမှာရက်ထားတဲ့ 5.5 မီတာအရှည်ရှိတဲ့ Batman စီးတဲ့ Batmobile ဆိုရင် Lego အတုံးပေါင်း5သိန်းကျော်ကိုတုံးခဲ့ရပြီးတော့ပြပွဲမှာအကြီးဆုံးရုပ်ထုလည်းဖြစ်ပါတယ
်မိုက်အီတန်စင်နဲ့ကိုငင်းချန်းတို့စီစဉ်တင်ဆက်ထားတဲ့ထူးခြားစံပြသတင်းတွေကိုနားဆင်ခဲ့ရတာပါ VOA မြန်မာပိုင်းရဲ့တနင်္ဂနွေညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်မှာသတင်းကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းတွေကိုမေးလမှာပိတ်ပစ်ပြီးအမေရိကန်နဲ့တောင်ကိုရီးယားကကြွန့်ကျင်သူတွေသတင်းထောက်တွေကိုဝင်ခွင့်ပေးရေးမြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းကဂရုပြုပြောဆိုတဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်ပြီးခဲ့တဲ့တောက်ချန်နေ့ကနှစ်နိုင်ငံနယ်စပ်အပြစ်ရပါမွန်ဂျွန်ရွာမှာလှုပ်တဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောဆိုခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံဆွေးနွေးရမယ့်အပေါ်မှာလည်းအကောင့်မြင်မျှော်လင့်ထားတဲ့အကြောင်းသူဟာအမေရိကန်ကိုဒုံးကျည်နဲ့ပြစ်မဲ့သူမဟုတ်ဘူးဆိုတာကိုအမေရိကန်သမ္မတအနေနဲ့နားလည်သိရှိသွားမှာဖြစ်တယ်လို့လည်းကင်ဂျုံအုံးကပြောတဲ့အကြောင်းတောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရကပြောဆိုထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးခဲ့ကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအရေးကြိုးပမ်းဖြေရှင်းမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့ကျုံရေးကောင်စီတန်တမန်ကိုယ်စားလှယ်အဖွဲ့ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာ9သိန်းလောက်နေထိုင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအဖြစ်ဆောက်ထားတဲ့ဒုက္ခသည်စခန်းတွေနဲ့နေဆက်မှာခိုးလုံနေကြတာတွေကိုကိုယ်တိုင်မျက်မြင်တွေ့ရှိခွင့်ရခဲ့တယ်လို့လည်းကုလလူ့ကျုံရေးကောင်စီတန်တမန်အဖွဲ့ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားတန်အမတ်ကြီးကတော့သူနဲ့တခြားအဖွဲ့ဝင်တွေအနေနဲ့ဒီပြဿနာကိုမျက်ကွယ်ပြုထားမှာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့ဒီပြဿနာကလွယ်လွယ်နဲ့ပြေလည်သွားမှာမဟုတ်ဘူးဆိုတာကိုလည်းသတိပေးပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံခြားနယ်စပ်တတိုင်းခတ်ဖို့ကုန်ချငွေအပါအဝင်နယ်စပ်လုံခြုံရေးအတွက်ကွန်ဂရက်စ်လွှတ်တော်ကငွေကြေးအလွန်အလောက်အတည်ပြုမပေးဘူးဆိုရင်ဒီနှစ်ကုန်ပိုင်းမှာအစိုးရလုပ်ငန်းတွေရပ်နားမယ်လို့သမ္မတဒေါ်နယ်ထရန့်ကချိန်ချလိုက်ပါတယ်။အမေရိကန်နိုင်ငံချိုင်းဝင်ကြီးမိုက်ပွန်ပီယိုကတော့ဒီကနေ့တနင်္ဂနွေနေ့မှာအစ္စရေးနိုင်ငံကိုရောက်ရှိနေပါတယ်ရှင်
။တရင်ကျင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.